Welcome to the Voice of America in Burmese.
Mingla ba shin. VOA American tan ye 2019 khu ne December la 6 ye taok ja ni nya bai season 2 go American pi rang su myo raw Washington DC ga ni tai yai thol lwin pe ni ba bi. Line to meter 1925 32 line la meter 190 ga ni na sin nai dilo. VOA ye Facebook sa myat na VOA Burmese news ga ni pi raw le thol lwin chain na de bi ni na sin nai ma le shin. ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဘော်ရေးယူရေးချိုးဖောက်မှုတွေဟာ Republican Party ကအများစုထိချုပ်ထားတဲ့အထက်လွှတ်တော်မှာအောင်မြင်မှုရမှာမဟုတ်တဲ့ကြောင်းပြောဆိုလိုက်ပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်28နှစ်အရွယ်ဒရိဆန်ဆေကူဆီယာဝင်တူကိုအာဏာပြုခြင်းတပ်ဖြတ်မှုနဲ့စွပ်စွဲခံရသူ၄ယောက်ကိုရဲတွေကအသေဖြစ်တက်လိုက်ပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မှောင်နဲ့အတူကြီးညာပေးမှာပါ
အခုညပိုင်းဆက်သွယ်မေးမြန်းချက်တွေသတင်းလာတွေထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာပြစ်ခတ်မှုဖြစ်ခဲ့တာမှာမူလာရန်ကျောင်းသားတဦးသေဆုံးသွားခဲ့ပါတယ်
။ကြောက်တော်တဖို့ကိုချလာရပြီတဲ့နောက်ပိုင်းမှာလက်နောက်ငယ်တဲ့နေဆန်းစီပြီးတော့ဆက်လာတယ်။အဲ့ဒီနောက်ပိုင်းမှာဒီကျောင်းကကလေးတွေရောအကုန်လုံးအင်ကျန်ရတာပေါ့။အဲ့ဒီအင်ကျန်တော့အဲ့ဒီကလေးကကျောင်းက
ကြောက်တော်ပရာဟိတအသင်းဝင်တဦးရဲ့ပြောပြချက်ဖြစ်ပါတယ်။နိုင်ငံတကာသတင်းတွေအပြီးမှာနားဆင်နိုင်ပါတယ်ရှင်။ချင်းပြည်နယ်ထဲမှာတော့ရခိုင်လက်နက်ကိုင်ဖွဲ့ AA ကဒေသခံတွေကိုမကြခဏဖမ်းဆီးနေတဲ့အတွက်လုံခြုံရေးတုံ့ပြန်ပေးဖို့ချင်းပြည်နယ်အစိုးရကပြည်ထောင်စုအဆင့်ကိုတောင်းဆိုထားပါတယ်။ AA စစ်ဦးစီးချုပ်ရဲ့ဇနီးနဲ့ရင်သွေးနှစ်ဦးထိုင်းနိုင်ငံလာဝကကဖမ်းဆီးထိန်သိမ်းထားတာနဲ့ပတ်သက်လို့ဖခင်ဖြစ်သူနဲ့ VOA ကဆက်သွယ်မေးမြန်းချက်နဲ့အတူကျိုင်းတုံမြို့မှာအမျိုးသမီးတစ်ယောက်ကိုလာရောက်လက်ထပ်ပြီးတော့ပြန်သွားတဲ့တရုတ်နိုင်ငံသား9ယောက်ကိုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးထားပါတယ်။ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုအရေးယူရေးဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာပြင်ဆင်နေပေမဲ့ Republican Party ကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာတော့အောင်မြင်မှုရမှာမဟုတ်တဲ့အကြောင်းသမ္မတကပြောလိုက်ပါတယ်။တရားစွဲမယ်ဆိုရင်လည်းမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ဒါမှသာထက်လွှတ်တော်မှာမြင့်မြတ်တာနဲ့ဆက်လက်ဆောင်ရွက်နိုင်မှာဖြစ်ပြီးတိုင်းပြည်အခြေအနေတွေပုံမှန်ပြန်ဖြစ်လာလိမ့်မယ်လို့လည်း Twitter လူမှုကွန်ရက်ကနေမနေ့ကပဲသမ္မတကပြောလိုက်တာပါ။သမ္မတကအာဏာလွှဲသုံးစားလုပ်တယ်ဆိုပြီးဆွဲချက်တင်အရေးယူဖို့ဒီမိုကရက်ခေါင်းဆောင်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi မနေ့တုန်းကတရားဝင်မကြေညာခင်မှာလည်းသမ္မတ Trump ကအလားတူသဘောထားမျိုးပြောဆိုထားပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌကမနေ့တုန်းကခက်တူပြောထားတဲ့ကြေညာချက်ထဲမှာတော့ရှေ့နှစ်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာတကြောပြန်အနိုင်ရဖို့ရွေးချယ်တဲ့ပြန်ဖက်ဖြစ်လာနိုင်ရရှိတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ကိုယူကရိန်းကစုံစမ်းစစ်ဆေးဖို့တောင်းဆိုတာကျန်းသစ်စာချင်းဆိုပြီးလိုက်နာဖို့ကတိပြုထားတဲ့ဖွဲ့စည်းပုံခြေရန်ဥပဒေကိုချိုးဖောက်ရောက်ကြောင်းပြောဆိုခဲ့တာပါ။ကိုအတွက်နိုင်ငံရေးအကျိုးမြတ်ရဖို့တိုင်းပြည်လုံခြုံရေးကိုရင်းပြီးအာဏာလွှဲသုံးစားလုပ်ခဲ့တာတွေကမငြင်းနိုင်တဲ့အကြောင်းလဲပြောဆိုသွားပါတယ်။ပေါ်လူနေမှာပဲကျန်းသာစုံစမ်းမှုတွေစတင်ခဲ့တဲ့အောက်လွှတ်တော် DIA ကော်မတီရဲ့ဥက္ကဋ္ဌဂျယ်ရွန်နက်ဒလာပါဝင်တခြားလွှတ်တော်ရေးကော်မတီဥက္ကဋ္ဌရဲ့အနေနဲ့သမ္မတပေါ်တရားစွဲနိုင်မဲ့ဆွဲချက်တွေကိုပြုစုဖို့လဲလွှတ်တော်ဥက္ကဋ္ဌကညွှန်ကြားခဲ့ပါတယ်
အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်အမေရိကန်နဲ့တာလီဘန်တွေကြားဆွေးနွေးမှုတွေရှေ့သတင်းပတ်ထဲမှာပြန်ဆဖို့ရှိနေပါတယ်။အမေရိကန်ဘက်ကအဓိကညှိနှိုင်းသူဇာမေခါလီဆတ်ဟာလောလောဆယ်ကာဘူးမြို့တော်မှာရောက်နေပြီးအစိုးရအဖွဲ့ဝင်တွေရောနိုင်ငံရေးသမားတွေနဲ့ပါတွေ့ဆုံနေပါတယ်။အဲဒီကနေသူဟာတာလီဘန်ဘက်ကညှိနှိုင်းသူတွေရုံးဆိုင်တဲ့ကတားနိုင်ငံဒိုဟာမြို့တော်ကိုသွားမှဖြစ်ပါတယ်။ဒိုဟာကျရင်တန်တမန်ခါလီဆတ်အနေနဲ့တာလီဘန်တွေနဲ့တွေ့ဆုံပြီးအာဖဂန်ငြိမ်းချမ်းရေးအတွက်အာဖဂန်အင်အားစုတွေအချင်းချင်းညှိနှိုင်းဆွေးနွေးမှုတွေလုပ်နိုင်ရတဲ့အတွက်ဆွေးနွေးလိမ့်မယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တာလီဘန်တွေကြားဆွေးနွေးမှုတွေလျှို့ဝှက်လုပ်ခဲ့ပြီးသဘောတူညီချက်ရကန်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစက်တင်ဘာလတုန်းကအတည်ပြုခဲ့ပါတယ်။တာလီဘန်တွေနဲ့အမေရိကန်မှာတွေ့ဆုံမဲ့အစီအစဉ်ကိုသမ္မတထရမ့်ကပဲရုတ်တရက်ရပ်ဆိုင်းခဲ့တာ၃လပြည့်ကနေမှအခုလိုနောက်တစ်ခါဆွေးနွေးမှုတွေကိုပြန်လုပ်မှာဖြစ်ပါတယ်။ဒီသတင်းနဲ့တဆက်တည်းပဲအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတော့ဒီအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့တာလီဘန်တွေကြားတိုက်ပွဲတွေဖြစ်ခဲ့လို့နှစ်ဖက်လုံးက20လောက်သေဆုံးခဲ့ပါတယ်။ Kunduz နယ်ရဲကမငြိမ်သက်တဲ့အီမန်ဆာဟစ်ခရိုင်မှာရှိတဲ့ကင်းစခန်းတော်တော်များများကိုတာလီဘန်တွေအာယုံမတက်ခင်ဝင်ရောက်ပစ်ခတ်ရာကတိုက်ပွဲဖြစ်ခဲ့တာပါတိုက်ပွဲအတွင်းမှာဒေသခံရဲမှုတယောက်အပါအဝင်ရဲတပ်ဖွဲ့ဝင်6ယောက်ထက်မနည်းသေဆုံးတယ်လို့တော်တော်များများဒဏ်ရာရခဲ့တယ်လို့ခွန်ဒူးစ်နယ်ပြောခွင့်ရက VOA ကိုပြောပါတယ်တိုက်ခိုက်သူတွေဘက်ကလည်း11ယောက်သေဆုံးတယ်လို့ပြောပါတယ်ရှင
်ယူရန်နျူကလ িয়ার ရေး2015နိုင်ငံတကာသဘောတူညီချက်ကိုထိန်းသိမ်းမှုကျိုးပန်းနေတဲ့ကမ္ဘာ့အရာကြီးငါးနိုင်ငံဒီကနေ့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲအခက်အခဲတွေတင်နေလဲရင်ဆိုင်နေရပါတယ်ဗြိတိန်ပြင်သစ်ဂျာမနီတရုတ်ရုရှားတို့နဲ့ယူရန်နိုင်ငံတို့ဗီယက်နမ်နိုင်ငံမှာမတွေ့ဆုံခင်မနေ့ကပဲအရက်ပဲဆေးသုတနာလုပ်ငန်းတွေလုပ်နေတဲ့ယူရန်နိုင်ငံက ဖော်ရမီယာနျူကလ িয়ার ဆေးရုံကပြည်내တိဆောက်ရေးလုပ်ငန်းတွေကိုဆန့်ကျင်လိုက်တဲ့အကြောင်းရုရှားနိုင်ငံကပြောခဲ့တာပါ American သမ္မတဒေါ်နယ်ထရန့်ဆွေးရကတော့ဒီဇင်ဘာလ15ရက်နေ့မှာပြန်လည်စတင်တဲ့ Foreign Nuclear ဆက်ရုံကလုပ်ငန်းတွေမှာရုရှားကကူညီနေတဲ့အပေါ်ခွင့်ပြုထားတာတွေကိုပြန်လည်ရုပ်သိမ်းဖို့လည်းတတိပေးထားပါတယ်။ရုရှားဆွေးရပိုင်းစွမ်းကုမ္ပဏီ Rosatom လက်အောက်ခံလုပ်ငန်းဖြစ်တဲ့ TVE ဟာ2019ခုနှစ်ကလေးက Foreign Nuclear ဆက်ရုံမှာလုပ်ငန်းတွေလုပ်ကိုင်နေတာပါ။နိုင်ငံတကာသဘောတူညီချက်အရဤရဲ့နျူကလ িয়ার လုပ်ငန်းတွေဟာငြင်းချမ်းပြီးအရက်ပတ်သုံးစီမံကိန်းတွေဖြစ်ဖို့ရည်ရွယ်ချက်နဲ့နိုင်ငံတကာကုမ္ပဏီတွေကိုလုပ်ကံွင့်ပေးထားတာလည်းဖြစ်ပါတယ်။ကမ္ဘာ့အရေးကြီးချောင်းနိုင်ငံနဲ့အီရန်တို့ကြား2015ခုနှစ်မှာရရှိခဲ့တဲ့သဘောတူညီချက်မှာတော့အီရန်နိုင်ငံကနျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်တွေနဲ့အနောက်နိုင်ငံတွေကပိတ်ဆို့တံခတ်အရေးယူမှုတွေကိုရှော့ဖို့ပြင်ရမှာဖြစ်ပါတယ်။
ပြင်သစ်နိုင်ငံမှာပင်စစ်စနစ်ကိုပြင်ဆင်မဲ့အစိုးရရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်ဝန်ဒီကနေ့မှလည်းဒုတိယမြောက်နေ့အဖြစ်ဆန္ဒပြသဘေးပေါက်နေတဲ့အတွက်မြို့တော်တော်များများမှလုပ်ငန်းတွေရပ်ဆိုင်းနေပါတယ်။ချာတာပရီနေတဲ့ကဆက်တင်တဲ့အထွေထွေသဘေးကြောင့်အများပြည်သူခီးသွွားလုပ်ငန်းတွေအားလုံးနီးပါးရပ်ဆိုင်းနေပြီးအကြောင်းတော်တော်များများလည်းပိတ်ထားရပါတယ်။ဆေးရုံတွေအစိုးရဝန်ဆောင်မှုလုပ်ငန်းတွေမှလည်းဝန်ထမ်းမလုံးမလောက်ဖြစ်နေတာမို့လိုအပ်တဲ့ဝန်ဆောင်မှုတွေမပေးနိုင်မှုဖြစ်နေပါတယ်။မြေထားဝန်ထမ်းတွေကဒီကနေ့ဆက်ပြီးတပိတ်မှောက်နေကြသလိုပါရီမျိုးကဘတ်စကားနဲ့ RATP မြေအောက်ယထာလုပ်ငန်းတွေကိုကိုစားပြုတဲ့တမကတွေကတနင်္လာနေ့အထိတပိတ်မှောက်သွားမယ်လို့ပြောထားပါတယ်1995ခုနှစ်ထဲကစလို့ပြင်သစ်မှာဒီအကြီးအကျယ်ဆုံးဆန္ဒပြမှုဖြစ်ပါတယ်အလို့အမျိုးအစားနဲ့ဒေသကိုလိုက်ပြီးတော့ပင်စင်အမျိုးအစားပေါင်း40ကျော်ရှိနေတာကိုအားလုံးတပြေးညီဖြစ်အောင်ပြုပြင်ပြောင်းလဲမဲ့အစိုးရရဲ့အစီအစဉ်အပေါ်မကြေမနက်ဖြစ်နေကြတာပါလက်ရှိစနစ်အရတချို့သူတွေအနေနဲ့အပြစ်အဝပင်စင်ခံစားနိုင်ဖို့လုံးသက်62နှစ်ပြည့်တဲ့အထိအလုပ်လုပ်ဆရာမလို့တလို့တချို့အလုပ်တွေဆိုရင်ပင်စင်ခံစားခွင့်ပုံများများရပါတယ်စနစ်သက်ပြောင်းသွားရင်တော့ပင်စင်ခံစားနိုင်ဖို့နှစ်ပြည့်အလုပ်လုပ်ရရမှာဖြစ်ပြီးတော့တချို့ခံစားခွင့်လည်းနှဲသွားနိုင်ပါတယ်ဒါကြောင့်ဆန္ဒပြနေတာပါပါရီမျိုးတော်အပါအဝင်မျိုးပေါင်း20ကျော်မှပြုလုပ်နေတဲ့ဆန္ဒပြပွဲအများစုကငြင်းငြင်းချမ်းချမ်းရှိကြပါတယ်ခြားသာပြည်နေတုန်းကအကြမ်းဖက်ဆန္ဒပြပွဲတချို့ကိုတော့ရဲကမျက်ရည်ရိုပုံးတွေတုံးပြီးလူစုခွဲခဲ့ပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်28နှစ်အရွယ်ဒရိစန်စစ်ကူဆရာဝန်2ဦးကိုအာဓမပြုခြင်းတပ်ဖြတ်ခဲ့မှုနဲ့ဆွဆွဲခံရသူ4ဦးကိုရဲတွေကအသေပြစ်တက်လိုက်ပါတယ်။တေလန်ဂနာပြည်နယ်ကဟိုက်ဒရာဘတ်မြို့ကအာဓမပြုခြင်းတပ်ဖြတ်မှုဖြစ်ပွားရာနေရာကိုမှုခင်းဖြစ်ရတရုတ်ပြဖို့ပြန်ခေါ်လာတဲ့အချိန်မှာပဲတရားခဏနေထွက်ပြေးဖို့ကြိုးစားတာကြောင့်အသေပြစ်ကတ်ဖမ်းဆီးခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။ဆောင်နေထံကလက်နက်လူယူဖို့ကြိုးစားခဲ့တာကြောင့်ပြစ်ခတ်ဖမ်းဆီးခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ဒုတိယကော်မရှင်နာမြင့်ကြီးပရကတ်ရွှေရီက AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။အမှန်ပြချင်းတပ်ဖြတ်ခံရသူဒရိစန်စစ်ကူဆရာဝန်အမျိုးသမီးရဲ့ဖခင်ကတော့သမီးဖြစ်သူတည်ဆုံတာဆဲရှိဖြစ်တဲ့အကြောင်းနဲ့ရဲတပ်ဖွဲ့နဲ့အစိုးရတာဝန်ရှိသူတွေရဲ့ဆောင်ရွက်ချက်တွေအတွက်ကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။ရဲတွေပြစ်ဒဏ်ခဲ့တဲ့နေရာကိုရန်နဲ့ချီရဲ့လူတွေရောက်လာပြီးမရှိမပြတ်နဲ့ပြစ်ပေါက်ရဲတွေကိုပန်းနေပြီးဂုံပြူခဲ့ကြတာပါ။တရားမျှတမှုရရှိရေးလက်တုံပြန်ရေးယူရေးဒေါသတကြီးတောက်ဆူဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပါတယ်။ဒါမှမဟုတ်အမျိုးသမီးရဲ့လှုပ်ရှားသူတွေလွတ်တော်ကိုယ်စားတချို့ကတော့တရားဥပဒေနဲ့ညီအရေးမြူပဲတပ်ဖြတ်မှုတွေအပေါ်မှာစိုးရိမ်တဲ့သဘောထားတွေကိုပြောဆိုခဲ့ကြတာပါ။ဒရိစန်စစ်ကူဆရာဝန်အမျိုးသမီးရဲ့မိလောင်ကျွမ်းနေတဲ့အလောင်းကိုတော့အိမ်ကနေထွက်သွားပြီးနောက်တစ်နေ့မှပဲတွေ့ရှိခဲ့ရတာဖြစ်ပါတယ်။အိမ်ကနေထွက်သွားပြီးအဝေးပြေးလမ်းတစ်နေရာမှာကားပီးပေါက်တဲ့အတွက်ထရက်ကားသမားတစ်ယောက်ကပြင်ပနေတယ်လို့လည်းမိသားစုဝင်တူကိုဖုန်းဆက်ပြောခဲ့တာပါ။ရဲတပ်ဖွဲ့ကတော့လူပြတ်တဲ့အဝေးပြေးလမ်းနေသူ့ကိုဆွဲခေါ်သွားပြီးတယောက်တည်းအရမပြုချင်းမိရှို့တပ်ဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဒီနောက်မှာတော့စောင်းနဲ့ပတ်ပြီးတရားတစ်ခုပေါ်ကနေပြစ်ချထားတဲ့အလောင်းကိုလမ်းသွားလမ်းလာတယောက်ကတွေ့ရှိခဲ့တယ်လို့လည်းပြောဆိုထားပါတယ်။
မိုဘိုင်းလက်ကင်ဖုန်း app ကနေတဆင့်ကားငှားစီးနိုင်တဲ့ Uber ငှားရင်လုပ်ငန်းကသူတို့ကားငှားစီးသူတွေလိမ်ပိုင်းဆိုင်ရာစော်ကားခံရတဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်။ Chatta Rini ကထုတ်ပြန်တဲ့အစီရင်ခံစာအရ American ပြည်ထောင်စုမှာ2018ခုနှစ်အတွင်း Uber စီးသူ 3,000 ကျော်ရဲ့တိုင်ကြားမှုရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီထဲမှာအာဓမပြုခြင်းခံရမှု၊အာဓမပြုဖို့ကြိုးစားခံရမှု၊အတင်းဖက်နှမ်းခံရမှု၊ကိုယ်အင်္ဂါကိုအကင်ခံရမှုတွေပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်း Uber ခီးစဉ်ပေါင်း 1.3 ဘီလီယံလောက်ရှိခဲ့တာမှာအခုလိုလိမ်ပိုင်းစော်ကားခံရမှု 3,000 ကျော်တိုင်ကြားခံရတာဖြစ်တယ်လို့ Uber အစီရင်ခံစာကပြောပါတယ်။ Uber ကုမ္ပဏီအနေနဲ့ ပွင့်လင်းမြင်သာမှုရှိတယ်ဆိုတာပြသတဲ့အနေနဲ့စာမျက်နှာ84မျက်နှာပါအစီရင်ခံစာကိုပထမဆုံးထုတ်ပြန်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံတဝမ်းမှာပြီးခဲ့တဲ့2နှစ်အတွင်းမှာတန်းထောင်ကျော်ရှိခဲ့တဲ့ဥပခီးစဉ်တွေရဲ့ 69.9% ခန့်နှုန်းကဘာပြဿနာမှမရှိဘဲခီးတွေကိုလုံခြုံချောမွေ့စွာလိုရာပို့ဆောင်ပေးနိုင်ခဲ့တာကိုလည်းအစီရင်ခံစာကထောက်ပြထားပါတယ်။လိမ်ပိုင်းစော်ကားခံရတယ်လို့တိုင်ကြားသူ92%ကခီးတွေဖြစ်ပါတယ်။ရင်ပေါင်းတွေဘက်ကလည်းတခြားပုံစံနဲ့စော်ကားခံရတဲ့နှုန်းကဒီအလားတူနှီးပါရှိလို့တဲလို့အစီရင်ခံစာကပြောပါတယ်။ Uber အငှားရင်စီးသူတွေလုံခြုံရေးအတွက်ကုမ္ပဏီအနေနဲ့စနစ်တကျဆောင်ရွက်ဖို့လိုအပ်တယ်လို့ဖိအားတွေရှိနေချိန်မှာအခုလိုအစီရင်ခံစာထုတ်ပြန်တာပါ။လက်တလုံးမှာပဲခီးတွေလုံခြုံရေးအတွက်ဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးဗြိတိန်နိုင်ငံလန်ဒန်မြို့တော်တာဝန်ရှိသူတွေက Uber အငှားရင်လုပ်ငန်းလက်ပတ်ခွင့် license ကိုတက်တန်းတိုးမပေးဘူးလို့ကြေညာထားပါတယ်။
အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကရေတက်စကန်တခုမှာဒီကနေ့ပြစ်ခတ်မှုဖြစ်ပွားရာကတနတ်သမားအပါဝင်လူတချို့ထိခိုက်ဒိဆုံးမှုတွေဖြစ်ပွားခဲ့ပါတယ်။မန်ဆာကိုလာမြို့ကအမေရိကန်ရေတက်ရဲ့လေတက်စကန်မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွင်းတနတ်သမားဒိဆုံးသွားတဲ့အကြောင်းဒေသခံလူမျိုးရင်းအာဏာပိုင်တွေကိုကူကပြီးတင်းင်းနေမှာဖော်ပြခဲ့ကြတာပါ။ပြစ်ခတ်မှုကြောင့်ဒဏ်ရာရသူ၁၀ယောက်လောက်ကိုလည်းဒေသခံစေရုံကိုပို့ဆောင်ပေးခဲ့ရပါတယ်။ပြစ်ခတ်မှုဖြစ်ပွားချိန်မှာတော့ရေတက်စကန်အဝင်ထွက်တွေကိုလည်းပိတ်ထားခဲ့ကြရပါတယ်။
အမေရိကန်ပြည်ထောင်စုမှာကလေးတွေကိုနာမည်ပေးကြတဲ့ထဲမှာမိုဟာမက်ဆိုတဲ့နာမည်ကယောက်ျားလေးတွေကိုအပေးအများဆုံးနံပါတ်30နာမည်စီရင်နဲ့မှပထမဆုံးစီရင်ဝင်ခဲ့ပါတယ်။မိန်းကလေးနာမည်တွေထဲမှာလည်းအလီယာဆိုတဲ့နာမည်ကနံပါတ်30စီရင်နဲ့မှဝင်လာတယ်လို့မိဘတွေအတွက်အကြံပေးတဲ့ Baby Center ဆိုတဲ့ website ရဲ့စီရင်ပြုစုချက်မှာဖော်ပြထားပါတယ်။မိုဟာမက်နဲ့အလီယာနာမည်နှစ်ခုစလုံးကနံပါတ်30စီရင်မှာမေဆင်နဲ့လေးလဲဆိုတဲ့နာမည်တွေနေရာမှာအစားထိုးနေရာယူသွားတာပါ။မိန်းကလေးနာမည်တွေထဲမှာဆိုဖီယာကတော့လူကြိုက်အများဆုံးနာမည်ဖြစ်ရှိနေစေဖြစ်တယ်လို့လီယမ်ကလည်းယောက်ျားလေးနာမည်စီရင်မှာနံပါတ်1နေရာကိုရောက်လာခဲ့ပါတယ
်။
သောကြောင့်ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဇက်တိုက်နာဆင်ရပါမယ်။ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမတ်နှင်းစော်ဖြူနဲ့တာသမီ2ဦးကိုထိုင်းနိုင်ငံမဲဆိုင်လာဝကရုံမှာဖမ်းဆီးထားပြီးမြန်မာနိုင်ငံကိုပြန်ပို့မယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့တမီးဖြစ်သူနဲ့အဆက်အသွယ်မရတာ10စုနှစ်နဲ့ချီနေပြီလို့မတ်နှင်းစော်ဖြူရဲ့ဖခင်ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစံကျော်လှကပြောပါတယ်။အခုလိုမိသားစုတွေတကွဲတပြားစီဖြစ်ပြီးဖမ်းဆီးခံရတာနဲ့ရခိုင်ပြည်နယ်အတွင်းစစ်ရေးတင်းမာမှုတွေဖြစ်နေတာတွေဟာတိုင်းပြည်မှာငြိမ်းချမ်းရေးမရသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့လည်းဦးစံကျော်လှကပြောပါတယ်။ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာတမီးဖြစ်သူဖမ်းဆီးခံရတဲ့အခြေအနေနဲ့တိုင်းပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကြောင့်သူကအခုလိုစပြောပါတယ်
။မသိကြတာကတော့ဒီကောက်မှာနိလေဘန်ကနိုင်ကြရမှာဆက်တယ်ဒီကအပြည့်ပြင်းပါလာမှာဆိုင်းဆက်မှာအမိနဲ့နေပြီးအမိနဲ့နေပြီးတော့ကလေးမျိုးဖမ်းဆောင်ရတယ်ဆိုတော့ကြီးရတယ
်။ဟုတ်ကဲ့ဆရာ
။အဲ့ဒါကလည်းလို့ဒီဘက်ကပို့မယ်မပို့ဘူးဆိုတာကိုတခုမှမသိသေးဘူး။
ဆရာနဲ့နောက်ဆုံးဘယ်ချင်းအဆက်အသွယ်ရလဲဆရာသမီးနဲ့
အခါမှမရသေးဘူးကွတူ
ဩဟုတ်ကဲ့သူတို့သွားတာကြာပြီလားဆရာဘယ်လောက်လောက်ကြာသွားပြီလဲ
ရှင်းတော့ကွာအဲ့ဒါဆရာအဲ့ဒီဆိုတော့နှစ်ပေါင်းတစ်ချီလောက်ရှိနေချင်းလေသမီးနဲ့မပြောဖြစ်တာမတွေ့တာအဲနှစ်ပေါင်းတစ်ချီလောက်ရှိပြီဆင
်းဩနှစ်ပေါင
်းမှမမှတ်ဘူးလားဆိုတာမနေ့ကနေယူအောင
်အခုလိုမျိုးတည်နေထွက်လာတော့ဆရာအတွက်ကောဗာမယားဟိုဆရာမေးတာမြန်တာတော့ဗာတို့ဟို
အခုတော့ခုလည်းမရှိပါဘူးမစိမ့်လည်းမပူပါဘူးဒါကတော့ကံကြမ္မာတိုင်းပဲလေဖြစ်လာရင်ဖြစ်နေမှာဖြစ်မင်းတို့ငါတို့ကဗုဒ္ဓဘာသာဆိုတော့ဒါကံကြမ္မာရဲ့သူ့ချက်အတိုင်းပဲပေါ့ကွာကိုလုံးလို့ရတဲ့ကိစ္စမှမဟုတ်တာ
ဆရာဘာများလုပ်ပေးနိုင်တာရှိမလဲသမီးအတွက
်မြန်မာနိုင်ငံရဲ့အနေထားမှာငါဘာမှလုပ်လို့မရဘူးတပ်တော်ဥပဒေဆိုရလေဒါမှမဟုတ်ဘူးကွာ
ဟုတ်ကဲ့ဆရာလည်းအခုဒါတော့လျှောက်ဖြစ်နေတဲ့ဟိုဒီပဋိပက္ခကိစ္စမှာဆရာလည်းဂျားတွေကနေပြီးတော့နေရာထိုင်ရခက်မှာပဲနော်အခုလိုမျိုးဖြစ်နေကြတော့
ဘာပေါ်ဒါတော့ရှိအဲ့လိုတော့ဘယ်ဒီဆောင်ရပြန်တော့ဖက်တာပေါ့ကွာ
ပြည်တော်စုအစိုးရနဲ့ကောဆရာဟိုဒီကိစ္စမှာပတ်သက်ပြီးတော့ဟိုအရင်ကပေါ့နော်ဒီအခုလတ်တလောဖြစ်တာမှမဟုတ်ဘဲနဲ့အရင်ကကောပြောရဆိုရတာရှိသလားဆရာဘာလို့ဆိုတော့တမက်ကလည်းအဲ့လိုဖြစ်နေတယ
်ပြည်တော်စုအစိုးရနဲ့ငါနဲ့အခုမှဆက်တည်မရှိဘူးငါလည်းသူတို့ကမဆက်တည်ဘူးသူတို့ကလည်းငါကိုမဆက်တည်ဘူး
ဟိုတမက်ကလည်းအေးအဖွဲ့မှာဟိုဟာဥက္ကဋ္ဌဖြစ်နေတယ်ဟိုပေါ့လုပ်ငန်းအရာမေးတာမြန်းတာမျိုးဒါမှမဟုတ်လည်းဟိုတန်တရားရှိတာမျိုးအဲ့လိုမျိုးများရှိမလားလို့ဒါတာမန်လူတယောက်အနေနဲ့စဉ်းစားကြည့်တာပေါ့ဆရာနော
်အခုဒီအဖွဲ့ဘက်ကလည်းခုဒီအဲ့လိုအရေးအယုံမျိုးငါ့ရှိကိုပြတာခုမှမရှိဘူးကွာဒါပေမဲ့တခုမှဘာတခုမှပြောတာလည်းမရှိဘူးဒီဘက်မှာရှိတဲ့ဒီအဖွဲ့ရောက်ဝင်နေမှာလည်းဆိုလည်းဒါဆိုတော့အဆင်ပြေတာပဲ
ဟုတ်ကဲ့ဟုတ်ကဲ့လွတ်တော်ထဲမှာလည်းပုံမှန်လုပ်ငန်းတွေလုပ်နေရတာပဲလွတ်တော်ဥက္ကဋ္ဌတယောက်အနေနဲ့နော်
လွတ်တော်ထဲမှာလည်းအမှန်ငါတို့ကတော့ကို လုတ်တဲ့နာကိုတော့လုတ်တာပေါ့ကွာကိုလူမျိုးအတွက်ခိုင်းမျိုးသားအကျိုးရှိဖို့အတွက်ငါတို့ကလုတ်တဲ့နာစော့တဲ့နာစစ်တဲ့နာကိုငါတို့ကဥပဒေဘောင်ဖက်ကနေငါတို့ကပြောနေတာပဲ
ဆရာဘယ်လောက်ထိများဗားရီများလုတ်လုတ်ပေးခဲ့ပါတယ်လဲဆရာအခုဒီဟိုအခုဒီရခိုင်ပြည်ပခန့်နဲ့ပတ်သက်လို့အေးအေးနဲ့ပဲဖြစ်ဖြစ်ပေါ့နော်ဒီပြည်နယ်ထဲမှာကိုလူမျိုးအတွက
်ရှိတယ်အေးအေးနဲ့ပတ်သက်တဲ့ဒီပတ်ဖက်တွေမှာငါတို့ကတော့ဒီမြန်ဆန်ရေကိုပြောလဲတာပဲစစ်တဲ့နာအားလုံးအကြောင်းတွေကမြန်ဆန်ရေများလို့ဖြစ်တာပဲဒီနေရာမှာငါသမီးစီးသမီးအမဘာဖြစ်သည်ဘသူသားဒါနဲ့မခံဘူးဖြစ်တဲ့အကြောင်းအရာလူဆိုင်ရမရလို့ဖြစ်တဲ့ကိစ္စတွေပဲ
ဟုတ်ကဲ့ဆရာ
လူဆိုင်ရမရတဲ့ဒီကိစ္စတွေမှာဘသူပတ်သက်ပြီးတော့ပါဝင်လာမယ်ဆိုတာတော့ပြောလို့ခဲ့အခုဒီမှာစေကြတယ်ခိုက်ကြတယ်ရေကြတယ်ဇောကြတယ်ဒုက္ခဖြစ်ကြတယ်ဒါလူဆိုင်ရမရလို့ဖြစ်ပါတယ
်ဟုတ်ပါတယ်ဆရာလူတို့လည်းတော်တော်နစ်နာလာပြီတော်တော်လည်းအထိနာလာပြီ
အဲအဲ့ဒါလေအဲ့တော့မှအမငါသမီးအဖက်ခံရတယ်ငါပြည့်တယ်ဖြတ်ခံဖတ်ခံလို့ဒါလူဆိုင်ရမရလို့ဖြစ်တာပဲဟာလူဆိုင်ရရင်ကြရတခုမှဖြစ်ပြမလို့ဒီကြရတာမင်းတို့မှာတော့ကျွန်တော်တို့ရဲ့တန်ခါးမှာညီတန်ရဲ့လမ်းကြောင်းကိုတော့မှာလေတခုမှမရှိဘူးနောက်တယ်ညီတန်ရဲ့မရဘူးဆိုရင်ဘသူဖတ်ခံရလို့ဆိုတာဘသူမှပြောလို့မရဘူးဘသူပြမှာဆိုတာလည်းဘသူမှပြောလို့မရဘူ
းညပိုင်းမှာမိတ်လူဘက်ထဲမှာလည်းအေအေပါနေတော့အဲ့ဒီဆွေးနွေးပွဲကလည်းနောက်ဆုံးတစ်ခံနေတဲ့သဘောဖြစ်တာပေါ့နော် NCA လမ်းကြောင်းမှာအစိုးရသွားနေတဲ့လမ်းကြောင်းပေါ့အခုအဓိကဟိုဒီဆွေးနွေးပွဲမှာညီနိုင်လို့မရဘူးဖြစ်နေတာကဒီဟိုလက်နက်ကိုင်အဖွဲ့၄ဘွဲ့မြောက်ပိုင်းမဟာမိတ်နဲ့အေအေအပါဝင်ပေါ့တမတော်နဲ့ညီနေလို့မရဘူးဖြစ်နေတော့အဲ့ဒီနှစ်ဖွဲ့ကိုအေအေကိုရောတမတော်ရောဆရာဗာမရပြောချင်ပါတယ်ဆရာဒီညီညာရေးဖြစ်ရလာအောင်မြန်မာပြည်ထဲမှာရခိုင်ပြည်မှာ
မြန်မာတနင်္ဂနွေလို့ပြောမယ်မြန်မာတနင်္ဂနွေလို့ပြောမယ်ညီချင်းရေးမရတဲ့ကာလတွေမှာဒီလိုအဖြစ်မျိုးဟာနောက်လည်းဖြစ်နေမှာပဲညီချင်းရေးရတဲ့ပေါ်မျိုးဆိုရင်ဒီအဖြစ်မျိုးဟာဒီငါတို့ကဖြစ်ပါစေလို့စူးတောင်းလို့တော့မှဖြစ်လာနိုင်ကြရအကြောင်းမရှိဘူးဒါငါသမီးတို့တခုတည်းပြောတာမဟုတ်ဘူးအမျိုးသားတို့မြန်မာတမန်ငယ်လုံးတို့ကြတာအရင်အစ်ဆုံးကရင်းချင်ရမလားဖြစ်ဘူးဆိုရင်ဒီလိုဆက်ရတယ်ငါတင်းတင်းတင်းဟိုလူတင်းဒီလူတင်းဒီလိုချိတရမှာပဲကိုလူတဒီလိုဟိုစားဟိုမြေဒီမြေအဲ့လိုချိတရမှာပဲအဲ့ဒါငါကဘုသူ့ကမအဖြစ်မတည်ဘူးဒါရင်းချင်ရကြောင်းအဲ့ဒါကြောင့်ငါပြောချင်တာငါတို့ကရင်းချင်ရကိုတပ်ပြီးရှိရှိနဲ့ပေါ်ဆောင်ဖို့လိုတယ်ဒီပါဝင်ပတ်သက်နေတဲ့ဒီလိုအားလုံးကမြန်မာနိုင်ငံပတ်သက်တဲ့ရင်းချင်ရကိုတပ်ပြီးရှိရှိနဲ့ငါတို့ဆောင်ရွက်နိုင်ဖို့လိုတယ်ဒီကြေရာကိုတခက်တယ်ဆိုတာကနှစ်ဖက်ရဲ့တောင်းဆိုမှုတွေကအနှံ့ပယ်ဝေးတယ်ပါအဲ့တော့ကြောင့်ဒီဘက်မှာအမအစိုးရကဒီလိုဖြစ်ဖြစ်ဆန်ကဟိုဘက်ကအခြားဘက်မှာဟိုအိုးလူတွေဖြစ်ဖြစ်နဲ့ဟိုဘက်မှာရှိတဲ့ဟိုလူတွေရဲ့ဆန်ကအဲ့တော့ဒီသဟာသာချာချာဆော့ပေါ်ပြီးတော့ငါတို့နိုင်ငံသူနိုင်ငံသားအလုံးကောင်းစားဖို့ငါတို့ဘယ်လိုပြီးထောက်မလဲဒီနေရာမှာကိုယ်ပါတီကိုယ်ဖီစီကိုယ်လူမျိုးကိုကောင်းစားဖို့အတွက်အဲ့လိုဆန်နာမဟုတ်ဘူးအဲ့ဒါကိုသင်္ကာဆွေးနွေးဖို့ဒီမှာပါတဲ့ဒီပုံစံတွေအားလုံးကသဘောထားရှိဖို့လိုတယ်။တတိရှိဖို့လိုတယ
်။ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစံကျော်လှကိုကိုယ်စားဝန်လိုက်ကဆက်သွယ်မေးမြန်းထားတာပါရှင်။အခုဒီရခိုင်ပြည်နယ်ရဲ့သတင်းလွှာတစ်ပုဒ်ကိုပဲဆက်ပြီးပြောပြပေးပါဦးမယ်။ကြောက်တော်မျိုးပိုက်တဲ့ရက်ွက်ဒုံချောင်းစုလမ်းပေါ်မှာဒီကနေ့မနေ့ပိုင်းအစိုးရဘက်ကပြစ်တဲ့ကြီးစံထိမှန်ပြီးတတိယဒဏ်ကြောင်သားတဦးတည်ဆုံသွားခဲ့တဲ့အကြောင်းကျောင်းတော်ပရဟိတအသင်းတာဝန်ရှိသူတဦးကပြောပါတယ်။အဲဒီနောက်မှာလုံခြုံရေးတပ်ဖွဲ့တစ်ဖွဲ့ကိုအေအေကလာပစ်လို့ပြန်ပြီးတော့ပြစ်ခတ်တာလို့တပ်မတော်ကပြောပေမဲ့ဒီရခိုင်လက်နက်ကိုင်အဖွဲ့ဘက်ကတော့အဲ့ဒီနားမှာဘာတိုက်ပွဲမှမဖြစ်ဘူးလို့ညင်ထားပါတယ်။ဒီသတင်းအပြည့်စုံကိုဗီသတင်းတောက်ကိုသက်နိုင်ကပြောပြပေးမှာပါရှင်။
ရခိုင်ပြည်နယ်ကြောက်တော်မျိုးပိုက်တေရက်ကွက်ဒုံဆောင်စုမှာဒီကနေ့မနက်ပိုင်းကကြောင်းကားပြန်လာတဲ့တတိယတန်းကြောင်းသားတို့တနတ်တင်ဟန်နဲ့တည်ဆုံသွားတယ်လို့ကြောက်တော်ပရဟိတအသင်းတာဝန်ရှိသူတို့ကပြောပါတယ်
။ကြောက်တော်တပုတ်ကိုချလာရပြီတဲ့နောက်ပိုင်းမှာလက်နောင်းငယ်တန်းတွေအန်စီပြီးတော့ထွက်လာတယ်။အဲ့ဒီနောက်ပိုင်းမှာကြောင်းကားကလေးတွေရောအကုန်လုံးအင်ကျင်ရတာပေါ့။အဲ့ဒီအင်ကျင်တော့အဲ့ဒီကလေးကကြောင်းကားနဲ့အင်ရောက်တဲ့အခါအပြင်ကိုဆက်တဲ့အခါအဲ့ဒီနားမှာရောက်လာပြီးတော့ဟိုစစ်တပ်ကဖြစ်တဲ့လက်နောင်းငယ်တွေဈာသီမှာအဲ့ဒီကလေးကပါသွားတာပေါ့။ကလေးအဖေရောအမေရောမလေးရှားမှာသူကအလုပ်လုပ်ကြနေကြတာပါအဲ့ဒီကလေးအဖေရဲ့မိခင်ကကျောက်တော်ပြည်သူစေယုံမှာဟိုဝန်ထမ်းအနေနဲ့အလုပ်လုပ်နေပါတယ
်ကျောက်တော်မျိုးနဲ့အတွင်းမှာရှိတဲ့စာတင်ကျောင်းတွေဘုံကြီးကျောင်းတွေဓမ္မယုံတွေမှာတက်မတော်သားတွေကမျိုးလုံခြုံရေးရဆိုပြီးတော့ဝင်ရောက်စခန်းရှာနေထိုင်ကြတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုဒေသခံတွေပြောဆိုချက်နဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမုံကြီးဝင်းစောဦးကတော့လုံချိုရေးယူနေတဲ့သူတို့တပ်ဖွဲ့ကို AA ဖွဲ့က RPG နဲ့လာရောက်ပစ်ခတ်တာကြောင့်ပြန်လေပစ်ခတ်ရတာဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်သိတာတော့ညာအဲ့လိုတော့သိတာမဟုတ်ဘူး။ရှေ့ကျောင်းဟုတ်လားဘုံကြီးကျောင်းမှာကျွန်တော်တို့ဒီဟာဒီမြို့လုံချိုရေးတပ်ဆိုပြီးတော့မှရှေ့ကျောင်းမှာထားတဲ့လုံချိုရေးတပ်ဖွဲ့တစ်ဖွဲ့ရှိတယ်။အဲ့လုံချိုရေးတပ်ဖွဲ့တော်ကို AA ကနေတော့ဒီနေ့မနေ့ရှင်းနိုင်မှာဒီဘက်ကဟုတ်လားမြို့လုံချိုရေးလုပ်နေတယ်။အဲ့ဒီလုံချိုရေးတပ်ဖွဲ့ကိုကောင်းတယ်လျာဘက်ကနေတော့မှ RPG နဲ့လှမ်းကြည့်တာအာမမဖြစ်ဘူးအဘကြီးကအပင်ကိုမှန်ပြီးတော့မှအစရပါလေပြောလို့ခုံကြောင်ဟုတ်လားခုံကြောင်ရဲ့ဘေးနားမှာ ကျွန်တော်တို့တက်တရားအိမ်မှာမျိုးလုံးကြီးလုံးတော့ဘုံကျောင်းထဲမှာလည်းနေတာမဟုတ်ဘုံကျောင်းပြီးသားမှာဒါပဲကျွန်တော်သိတာဟုတ်ကလေးကိုမှားပြစ်တာတော့မဟုတ်ဘူ
းဒီကနေ့မနေ့ပိုင်းကကြောက်တော်မျိုးမှာဗာတိုက်ပွဲမှဖြစ်ပေါ်တာမရှိသလိုတက်မတော်ဖက်ကတိုက်ပွဲတုဖန်တီဗီပြစ်ခတ်နေကြတာဖြစ်တယ်လို့ရခိုင်လက်နက်ကန်အေအေပြောခွင့်ရခိုင်တုခါကဆက်ဆွေးပါတယ
်ကျွန်တော်သိတဲ့လောက်ကတော့ကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာမရှိဘူးဆိုတော့အဲ့ဒီမှာဒီဗမာစစ်တပ်အရှင်းရှင်းပေါ့နော်အဲ့ဒီမှာနေပြီးတော့သူတို့မှားရင်ပြစ်ခတ်မှုဖြစ်တာလည်းဖြစ်နိုင်တယ်နောက်ပြီးလို့ရှိရင်ဒါသူတို့ကြားထဲမှာအထဲအောက်မကျေနပ်မှုတွေနဲ့နေပြီးတော့ဒါပြစ်ခတ်မှုတွေဖြစ်တာလည်းဖြစ်နိုင်တယ်သူတို့ကဒီလိုပြအရသားတွေကိုသူတို့ဒီဟိုပြင်မထားပြီးတော့တတ်တော့မယ်ဆိုလို့ရှိရင်နော်အေကရွာသေးကပြစ်ပါတယ်နော်ဒီသာသနာအဆောက်အဦတွေကထွက်ပြစ်ပါတယ်ဆိုပြီးတော့အဲ့လိုမျိုးဟိုသူတို့ကနေပြီးတော့အခြေအမြစ်မရှိတဲ့သတင်းတွေကိုလွှင့်တာပေါ့ပြီးလို့ရှိရင်သူတို့ရွာသားတွေကိုဥတည်ပြီးတော့ပြစ်လာတဲ့ဥစ္စာကအခုမှမဟုတ်ဘူးအတိုလေးကြာနေသူတို့အခုလေးပဲအဲ့လိုမျိုးဒီဟိုကြောက်တော်မျိုးထိမှာအရသားတွေကိုပြစ်တတ်ရှင်နေတဲ့ကြောင့်မို့လို့ဟိုအဲ့လိုမျိုးအေအေကလာပြစ်တယ်ဆိုပြီးတော့အကြောင်းပြပြီးတော့မှဒါတမင်တက်တဲ့သူတို့အရှင်းရှင်းဟိုပြစ်တာပဲဖြစ်ပါလိမ့်မယ
်အခုလိုတိုက်ပွဲတုံးတွေဖန်တီးပြီးတော့အပြစ်မဲ့ပြစ်သူတွေကိုထိခိုက်စေတဲ့အစိုးရစစ်တပ်ကိုနိုင်ငံတကာအသံဝန်ကလည်းအရေးယူပေးစီရှင်တယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်
အခုလိုမျိုးဒီမြန်မာစစ်တပ်ကနေပြီးတော့နော်မျိုးတွင်းထဲမှာသူတို့အရှင်းရှင်းတိုက်ပွဲအတုတွေဖန်တီးပြီးတော့မှဘာမှအပြစ်မရှိတဲ့ဟိုကလေးငယ်တွေကိုနော်ဒီလူမဆန်စွာဒါပြစ်တတ်တဲ့ဥစ္စာကတော့ဒါနေပြီးတော့သိရစွာမှုကိုပြောင်ပြောင်တင်းတင်းကျူးလွန်တာဖြစ်တယ်ကြ။ဟိုဒါကြောင့်မလို့ဒီလိုမျိုးဒီမြန်မာစစ်တပ်ရဲ့နော်လူမဆန်တဲ့ဒီသိရစွာမှုကျူးလွန်မှုတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းပဲဒါဟိုအပြစ်ပြစ်အရေးယူဖို့အတွက်အားကြုံးမှန်တဲ့လုပ်တဲ့နေလို့ကျွန်တော်ကတော့အဲ့လိုပဲဒါတောင်းဆိုရှင်တာရှိတယ်ကြ။
ဒီကနေ့မနက်ပိုင်းပြစ်ခတ်မှုတွေကြောင့်ကြောက်တော်မျိုးနယ်တွင်မှဒေသခံတွေကိုအစိုးရစစ်တပ်ဘက်ကစစ်ဆေးမြင့်မှန်းတာတွေလှုပ်ဆောင်နေတာကြောင့်ဒေသခံတွေလည်းကြောက်လန့်နေကြရတယ်လို့ကြောက်တော်ပရဟိတသိန်းတာဝန်ရှိသူတို့ကပြောပါတယ်
။လက်ရှိအခြေအနေတွေပေါက်ပေါက်မှုတွေဖြစ်တယ်ဆိုတော့သူတို့လည်းမသင်္ခါရတဲ့လူတွေကိုလိုက်ပြီးတော့ဆိုင်သေးတယ်အမြင်မြန်မှအဲ့ဒါတွေတော့လုပ်နေပါတယ်။အဲကျွန်တော်တို့ကလည်းဒေမမတော်ရကြတော့ဘူးကိုယ့်အိမ်မှာကိုယ်ပဲနေကြတာပေါ့
။ရခိုင်ပြည်နယ်အတွင်းမှာဒီဇင်ဘာလကစတင်ပြီးတော့နေမြေရှင်းလင်းရေးတွေစက်တိုက်လှုပ်ဆောင်သွားမှာဖြစ်တာကြောင့်တိုက်ပွဲတွေအရင်ကထက်ပိုမိုပြင်းထန်လာနိုင်တယ်လို့တပ်မတော်ဘက်ကပြောဆိုထားတာရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ဒီဇင်ဘာလအစောပိုင်းကစတင်ပြီးအစိုးရစစ်တပ်နဲ့အေအေအဖွဲ့တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့တာဖြစ်ပြီးတိုက်ပွဲတွေရသားထိခိုက်သေဆုံးဒဏ်ရာရသူတွေဟာလည်းတစ်နှစ်ထက်တစ်နှစ်ပိုမိုမတ်ပြလာတာဖြစ်ပါတယ်။
ကိုတက်နိုင်ပြောပြသွားတာပါရှင်အခုရှမ်းပြည်နယ်ဘက်ကိုအလှည့်ပေးကြပါမယ်ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့မှာတရုတ်နိုင်ငံသား၅ဦးတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးလိုက်ပါတယ်သူတို့တွေဟာမိုင်းပြင်းမြို့နယ်အတွင်းကျေးရွာတရွာကအမျိုးသမီးတယောက်ကိုတောင်းရန်လက်ထပ်ပြီးအပြန်ဝန်တာပုံဂိတ်မှာစစ်ဆေးတဲ့အချိန်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ထိမ့်သိမ်းလိုက်တာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဖန်စီခံရတဲ့တရုတ်နိုင်ငံသား9ယောက်ဟာမြို့သား4ဦးနဲ့အမျိုးသမီး2ဦးဖြစ်ပြီးဒီလ2ရက်နေ့ကကျိုင်းတုံမြို့ကနေမိုင်းလာမြို့အတွက်ဝန်တာပုံပူပေါင်းစစ်ဆေးရေးဂိတ်မှာဖန်စီခဲ့တာဖြစ်ပါတယ်ဖန်စီပြီးနောက်မှာကျိုင်းတုံမြို့မြို့မရဲစခန်းမှာလူဝင်မှုကြီးကြပ်ရေးဥပဒေအရထိန်းသိမ်းထားပါတယ်ဒီလိုဖန်စီလိုက်ကြောင်းကိုကျိုင်းတုံမြို့မြို့မရဲစခန်းကတာဝန်ရှိသူ2ဦးကအခုလိုပြောပါတယ်တရု
တ်နိုင်ငံသား9ယောက်ဝန်တာပုံစစ်ဆေးနေပြီးတော့ဒီလိုဒီဟောပေါ့လူတို့ကလည်းဒီစစ်သေးတယ်ဗျစစ်သေးပြီးတော့သူကပြောတဲ့လူကုန်ကုမှုနဲ့ပတ်သက်မှုမရှိဘူးဆိုပြီးတော့လာဝကအောင်ပြောလိုက်တယ်ဗျအဲကလည်းလာဝကဒီကျွန်တော်တို့ဒီထောက်ကမ်းနဲ့ဗမာနိုင်ငံသူကဝင်လာတဲ့အတွက်သူတို့ဟောပေါ့လာဝကအဲ့နဲ့အမှုပွင့်တယ်ဗျဟုတ်တယ်သတို့ငားတယ်ဗျ
ကျောင်းနိုင်ငံသား၅ဦးကိုတရားမဝင်မြန်မာနိုင်ငံအတွင်းဝင်ရောက်နေထိုင်တာကြောင့်1948ခုနှစ်မြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးလက်တလောပြတ်ထန်းချက်များအဥပဒေ73မြင်းဆောင်1နဲ့အမှုဖွင့်ထားတာဖြစ်တယ်လို့ကျောင်းနိုင်ငံသားနဲ့လက်ထက်တဲ့မြန်မာနိုင်ငံသူအမျိုးသမီးကတော့တရားမဝင်ဝင်ရောက်သူတွေကိုလက်ခံမှုပုံမှန်73မြင်းဆောင်5နဲ့အမှုဖွင့်ထားတာဖြစ်ပါတယ်မြန်မာနိုင်ငံသူအမျိုးသမီးဟာတရုတ်နိုင်ငံမှာအလုပ်လုပ်ကင်စဉ်သူနဲ့ချစ်ကြိုက်ခဲ့တဲ့တရုတ်နိုင်ငံသားကလာရောက်တောင်းရန်လက်ထပ်ယူပြီးအပြန်မှဖမ်းဆီးခံရတာပါသူတို့ကိုစစ်ဆေးရာမှာလူကုန်ကူးမှုဥပဒေနဲ့ညှဉ်းဆဲမှုမရှိပေမဲ့တရားဝင်နေဆက်ဖြတ်ကျော်ခွင့်အထောက်အထားတွေမပါရှိတာကြောင့်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ထိန်းသိမ်းခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာတော့မျိုးသမီးတွေကိုလူကုန်ကူးတာတွေအဖြစ်များနေပြီးတရုတ်ဇနီးများအဖြစ်ရောင်းစားတာပြည်သူစာအဖြစ်အတင်းကျပ်စီခိုင်းတာညှဉ်းပန်းနှိပ်စက်ခံရတာစတဲ့လူခွင့်ရေးချိုးဖောက်ခံရတာတွေရှိပါတယ်ပြီးခဲ့တဲ့လပိုင်းကလည်းမူဆယ်မြို့လူများသွားလာတဲ့နေရာမှာတရုတ်နိုင်ငံကပြည်သူစာခေါ်ယူတဲ့ကြော်ညာစာတွေကတ်ခဲ့တာလည်းရှိခဲ့ပါတယ် ရွှေပြောင်းလုံသားတွေနဲ့လူကုန်ကူးခံရသူတွေကိုကူညီဆောင်ရွက်နေတဲ့ကျိုင်းတုံမြို့မော်ကွန်ဒေသဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကတာဝန်ရှိသူမနှင်းသစင်အောင်ကတော့တစ်ဖက်နိုင်ငံကိုအလုတ်သွားရောက်လုတ်ကင်တာပဲဖြစ်ဖြစ်လက်ထပ်ပြီးလိုက်ပါသွားတာပဲဖြစ်ဖြစ်ကြားဥရင်းနဲ့အညီသာဆောင်ရွက်တင်တယ်လို့ပြောပါတယ်
ကိုယ်ဖက်ကိုမသွားရှင်ကိုပါရီတိထားတင်တယ်ဆိုပေမဲ့သူရဲ့ဥပဒေလည်းရှိတယ်လို့တော့ကိုကအဲ့လိုမျိုးတရားမဝင်ဝင်ရောက်သွားတဲ့အတွက်ကိုကဒီလိုမျိုးဒုက္ခတစ်ခုခုကြုံလာတဲ့ခါတိုင်းရင်ရင်းရလေတိုင်လို့လည်းမရအောင်လို့တော့ဘာလို့လဲဆိုတော့ကိုကဒီပြန်နိုင်ငံကိုတရားမဝင်နဲ့ခိုးဝင်နဲ့တွေ့ကွက်တွေ့လဲဒီတရားမဝင်တဲ့အနေနဲ့ကိုကိုဖမ်းဆီးခံရနိုင်နေပေါ့နော်ဒီအခုလာခေါ်တာကြတော့အဲ့ဒီမြို့ပေါ်အောင်စုတွေမဟုတ်ပဲနဲ့အများပိုင်းဟိုတောင်ပေါ်အောင်စုတွေလည်းဖြစ်ကောင်းဖြစ်နိုင်တယ်ဒီတော့မှကြီးရွာတွေကဟိုရွာတူတွေလည်းဖြစ်နိုင်တာပေါ့နော်ဒီရွာတွေမှာဆင်းပြီးတော့မှဖြစ်ရမှန်တွေနည်းနည်းပြောပြရပေါ့နော်အဲ့လိုမျိုးသူတို့ရဲ့ဒီမိသားစုတွေကိုလည်းသိပညာပေးရမှာပေါ့နော်
လောလောဆယ်မှာတော့မြန်မာနိုင်ငံလူကုန်ကူးမှုတားဆီးကာကွယ်ရေးရဲတပ်ဖွဲ့ကလူကုန်ကူးခံရမှုကနေကာကွယ်ရေးအတွက်အသိပညာပေးလုပ်ငန်းတွေကိုတိုင်းရင်းသားဘာသာစကားတွေနဲ့လက်ကမ်းစာဆောင်တွေဖြန့်ဝေတာဘာသာပြန်ကနေတဆင့်ဆွေးနွေးဟောပြောတာတွေဆောင်ရွက်နေပါတယ်
အမိုးစောပြောပြခဲ့တာပါရှင်အခုချင်းပြည်နယ်ဘက်ကလုံခြုံရေးအခြေအနေကိုပြောပြပါမယ်ချင်းပြည်နယ်ဘလဝမြို့နယ်မှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကမနေ့ညကဖမ်းဆီးလိုက်တဲ့14တစည်းနဲ့14ပေါ်ပါသူအလုံးကိုဒီကနေ့မနေ့မှာတော့အေးအေးအဖွဲ့ကပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်ဒေသခံတွေအခုလိုမကြခဏထိန်းသိမ်းခံနေရတာကြောင့်ဘလဝဒေသမှာလုံခြုံရေးအင်အားတိုးမြှင့်ပေးဖို့ချင်းပြည်နယ်အစိုးရကပြည်ထောင်စုအဆင့်ကိုတင်ပြထားပါတယ်ဒီအကြောင်းပြေဆုံးကိုတော့ VOA သတင်းတောက်စုစုကတင်ပြပေးထားပါတယ်ရှင်
ပလောဝါနဲ့တောင်မြိုချေးရွာကိုပြေးဆွဲနေတဲ့ခရီးသည်တင်ဆက်လေတစ်စင်းမင်းညကပျောက်ဆုံးသွားခဲ့တာမှာအဲ့ဒီဆက်လေကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ကဖမ်းဆီးသွားတယ်လို့ဆက်လေပေါ်ပါသွားတဲ့ခရီးသည်တွေကပြောပါတယ်။သူတို့ကိုအေအေအဖွဲ့ကယာယီထိန်းသိမ်းခဲ့ပြီးတဲ့နောက်ဒီကနေ့မနက်မှာပြန်လွှတ်ပေးလိုက်တာပါ။အဲ့ဒီဆက်လေမှာခရီးသည်17ဦးနဲ့ရင်းမောင်း2ဦးပါရှိပြီးသူတို့ကိုယာယီထိန်းသိမ်းခဲ့ပေမဲ့တစုံတရာစစ်ဆေးခိုင်းစီတာမရှိဘူးလို့ဆက်လေပေါ်ပါသွားတဲ့ခရီးသည်တွေနဲ့တွေ့ဆုံစကားပြောခဲ့တဲ့ဒေသခံတအူးက VOA ကိုပြောပါတယ်။
သူတို့ကခဏတိုင်းနေတာကတဲ့သူတို့အေးဖွဲ့ရပါတော့ဆောင်းပါမှာသူတို့စောင့်ပြီးတော့ခဏဆက်တော့ခိုင်းတာကသူတို့ကိုကန့်ကပ်ပြီးတော့လေခေါ်ယူပါတော့ခိုင်းတာတော့ဘာမှမရှိပါဘူးတဲ့သူတို့အနားမှာအချင်းမှာတော့ရိခါဖွဲ့နေတာရှိရပါတော့ရိခါဖွဲ့သူတို့ပေါ်ကြောင်းသူတို့ဖြစ်မှတင်တယ်ကျွန်တော်အချင်းပေါ့နော
်အခုဖြစ်စဉ်နဲ့ပတ်သက်ပြီးအေးအေးဘက်ကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးပလဝဒေသမှာဒေသခံပြည်သူတွေခရီးသွားလာရေးအတွက်လုံခြုံရေးအရာစိုးရိမ်ရတဲ့ဖြစ်စဉ်တွေကမကြာခဏဖြစ်နေတယ်လို့ချင်းမီနယ်အစိုးရအဖွဲ့ပြောခွင့်ရဝန်ကြီးဦးစိုးထက်ကပြောပါတယ်
။ဒီအေးခရှမ်းကတော့ရှိနေတယ်ခင်ဗျ။ရှိနေတော့အခုဖြစ်တဲ့ဥစ္စာကတော့ပလဝအထက်ဖက်ပလဝနဲ့တောင်ပြိုလိုင်းဆွဲတဲ့ဆက်လေပေါ့နော်။ဒီတောင်ပြိုမရောက်ခင်မှာကူဝါဆိုတာရှိတယ်။အဲ့ဒီနားမှာမနေ့ကအင်အား100ကျော်200နည်းနည်းလောက်ပေါ့နော်။အဲ့လိုလေးဆင်းလာပြီးတော့မှဒီဆက်လေကိုတားတယ်ဆိုတော့ဒီနေ့လွတ်တဲ့ချိန်မှာတော့ကြီးတဲ့17ယောက်ပြန်ပါလာတယ်ပေါ့နော်
။ဒီဒေတာဘက်မှာအခုလိုဒေတာခံတွေကိုဖန်ဆီးထိမ့်သိမ်းတာတွေကမကြာခဏဖြစ်နေတာကြောင့်လုံခြုံရေးတိုးမြင့်မှုပြည်ထောင်စုအစိုးရကိုတောင်းဆိုထားကြောင်းလဲဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်။လုံခြုံရေးစီတော့တိုးမြင့်မိချဖို့လိုမစနဲ့လက်ရှိလုံခြုံရေးအရနေတော့ဒီထိန်းချုပ်လို့ရတဲ့အနေထားဖြစ်တော့လေလူတို့တွေကလည်းပြောင်းလာရင်အမှန်တမ်းခက်ခဲနေပါတယ်။ကျွန်တော်တို့ဖြစ်စဉ်တွေအားလုံးကတော့ပြည်ထောင်စုအစိုးရကိုတင်ပြပါတယ်ပြည်ထောင်စုအစင်ကပဲလောက်အောင်ဖြစ်တဲ့အတွက်ပြည်ထောင်စုကအစီအစဉ်တိုင်းပဲစီစဉ်လိမ့်မယ်ထင်ပါတယ်ခင်ဗ
ျရခိုင်ပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားစစ်ရေးပြပခတွေရှိနေပြီးအခုလိုခရီးသည်တင်ဆက်လီဖမ်းဆီးခံရတဲ့တာလကတွေကအရင်ကလည်းရှိခဲ့ပါတယ်ဒါအပြင်ပလဝမြို့နယ်ကိုစားပြု NLD အမျိုးသားလှဖမ်းဆီးထိန်းသိမ်းထားတာအခုဆိုတလားကျော်နေပြီဖြစ်တဲ့အပြင်တပ်မတော်နယ် AA အဖွဲ့ကဒေသခံတွေကိုမကြာခဏဖမ်းဆီးထိန်းသိမ်းတာမေးမြန်းစစ်ဆေးတာတွေမကြာခဏလုပ်နေတာကြောင့်ဒေသခံတွေအကြားစိုးရိမ်မှုတွေကြီးထွားလာနေပါတယ်ရှင
်စစ်စုပြောပြခဲ့တာပါရှင် VOA ရဲ့တောက်ကြနေညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ6ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ192532အပြင် VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးနှာစင်ကြရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍသုတဆုံလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာမှာတော့ရေထုတ်သုံးဆွဲမှုတွေမြင့်မားလာတာကြောင့်ရန်ကုန်မြို့ကျွံ့ကျသွားနိုင်တဲ့အလားအလာရှိမရှိဆိုတာနဲ့ပတ်သက်လို့
ရန်ကုန်မြို့ကြီးကျွံ့ကျမှာကြောက်ရတယ်ပါလေ။အဲ့လိုမျိုးကြရတော့မရှိပါဘူး။ဟုတ်တယ်လို့ကရန်ကုန်မြို့ထဲမှာကလိုင်းပေါင်းကြီးနဲ့ညီကျွန်သွားတယ်ရှင်းကုန်ဖြစ်တယ်ကအဲ့နေရာကြီးက
မြေအောက်ရေဆိုင်ရာအကြံပေးဇလဘူမိဗေဒပညာရှင်ဦးမြင့်သိန်းပြောပြပေးတာကိုနားဆင်ရမှာပါရှင်ခုရင်ဆုံးတော့အမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်နှလုံးယောဂဟာလူအသက်ကိုအများဆုံးသိစေနိုင်တဲ့အထဲမှာပါဝင်ပါတယ်။ဒါကြောင့်ဒီယောဂနဲ့ပတ်သက်လို့အထူးသဖြင့်အမျိုးသမီးတွေသိတဲ့နဲ့ကျန်းမာရေးအချက်အလက်တွေကိုကနေဒါနိုင်ငံအယ်ဘာတိုစီတက်ကသူကကတိကတာဝန်ထမ်းဆောင်နေတဲ့ဒေါက်တာဒေါခင်ဆော့ဝင်းကိုဒေါ်လှလတန်းကဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာပြန်လည်တင်ဆက်လိုက်ပါရစေ
။မြန်မာနိုင်ငံမှာအဖြစ်အများဆုံးပေါ့နော်နှလုံးယောဂတွေကဘယ်နှမျိုးရှိပါလဲဒေါခင်ဆော့ဝင်း
နှလုံးယောဂတွေကတော့အများကြီးပေါ့ဒါပေမဲ့ဖြစ်များတာကတော့ဒီ rheumatic heart disease လို့ခေါ်တဲ့လေးပတ်နာနှလုံးယောဂရယ်နောက်ပြီးတော့ coronary heart disease ကတော့ဒီနှလုံးသွေးကြောကျင့်တဲ့ယောဂပေါ့နော်အဲ့ဒီယောဂတွေကတော့အများဆုံးဖြစ်ပွားတယ်ဆိုတာသိရပါတယ
်โอเคဆိုအရင်ဆုံးဒီလေးပတ်နာနှလုံးယောဂဖြစ်ရခြင်းအကြောင်းရ
ဒီလေးပတ်နာယောဂကတော့ယောဂရဲ့အစကဒီကလေးငယ်တွေမှာဒီ10နှစ်15နှစ်ဝန်းကျင်ပေါ့လေလူငယ်ကလေးငယ်လေးတွေမှာစပြီးတော့ဖြစ်တယ်သူတို့မှာ bacteria ပိုးတွေဝင်နေဝင်ပြီးတော့အာသီးရောင်ရာကနေပြီးတော့အဲ့ဒီပေါ်ပေါ်ဆက်ဆက်နေရာကနေပြီးတော့ acid တွေကိုထိခိုက်ထိခိုက်ပြီးတော့တခါနှလုံးကိုထိခိုက်ပြီးတော့အဲ့ဒီကြတော့တော်တော်လေးကိုနှလုံးမှာအဆိုးရှင်ပျက်စီးမှုတွေဖြစ်ပါတယ
်ဆိုတော့အခုလေးပင်နာနှလုံးယောဂါကတော့ငယ်ရွယ်တဲ့ယူရနေစနိုင်တာပေါ့နော်ကျွန်မအဓိကတင်ပြလိုတာကတော့ကျမတို့အမျိုးသမီးတွေကိုအများဆုံးထိခိုက်စေနိုင်တဲ့နှလုံးယောဂါပေါ့နော်။ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့
ပါ။ဟိုနှလုံးယောဂါကတော့အများသောအားဖြင့်ဒီအမျိုးသမီးတွေရောအမျိုးသားတွေရောအသက်ကြီးရင်ဖြစ်တာကတော့အဲနှလုံးသွေးကြောကျင်တာပေါ့နော်။နှလုံးကိုသွာလာတဲ့ coronary ဆိုတဲ့သွေးကြောအဲ့ဒီသွေးကြောမှာသွားပြီးတော့ပိတ်ဆို့မှုဖြစ်တဲ့အတွက်နှလုံးကြွက်သားတွေဟာအောက်ဆီဂျင်မရဘဲနဲ့အဲရင်ပတ်အောင်နဲ့နာတယ်ဆိုတော့အဲ့ဒီနှလုံးသွေးကြောကျင်တဲ့ယောဂါဖြစ်ပွားတာပေါ့
Okay ဆိုနှလုံးသွေးကြောကျင်းနေဆိုတာကဘယ်အကြောင်းအကြောင်းတွေကြောင့်ကျင်းရတာပါလဲရှင
် Okay နှလုံးကသွေးကြောကျင်းတာကသူကဟိုတစ်ခါတော့အသက်ကြီးလာတဲ့အခါမှာဒီနှလုံးသွေးကြောရဲ့နံရံတွေကမာကျောလာတယ်ပေါ့နော်မာကျောလာတဲ့အခါမှာသူကတရေကျိုးလိုမျိုးရှုံ့သွားနိုင်တဲ့ elasticity မရှိတဲ့အခါမှာဒီသွေးလှည့်ပတ်မှုကမကောင်းတော့ဘူးခန္ဓာမရောက်နိုင်တော့ဘဲနဲ့ဟိုပိတ်ဆို့နေတာရှိတယ်နောက်တစ်ခုကတော့ခန္ဓာကိုယ်ထဲမှာအဆီတွေကိုလက်စထရောတွေများတဲ့အတွက်အဲ့သွေးကြောနေရံမှာလည်းအဆီတွေသွားတင်နေပြီးတော့လीအဲ့ဒီခါမှာအဆီတွေကပိတ်ဆို့မှုဖြစ်တဲ့အတွက်သွေးသွားလာလည်ပတ်မှုကောင်းကောင်းမသွားနိုင်ဘူးမသွားနိုင်တဲ့အခါမှာဒီသွေးကြောတွေကျင်းပြီးတော့နှလုံးကိုသွေးကောင်းကောင်းမရောက်တော့ဘဲနဲ့နှလုံးမှာသွားပြီးတော့ထိခိုက်တဲ့ယောဂဖြစ်ပါတယ
်အဓိကဖြစ်စေတဲ့အကြောင်းကြီးကဘာတွေပါလဲရှင
်ဒီနှလုံးယောဂါကသူတို့ပြောတာကအသက်ကြီးလာခြင်းအတူတူမှာစီအမျိုးသားမှာပိုဖြစ်တယ်။တဘောကတော့ဥမာအမျိုးသားမှာအသက်50လောက်ကစရင်နဲ့အမျိုးသမီးမှာကတော့55နှစ်လောက်ကစဖြစ်တယ်ပေါ့အဲ့လိုမျိုးအမျိုးသမီးကဖြစ်တာနည်းနည်းနောက်ကျတယ်။ဘာဖြစ်လို့လဲဆိုရင်သူအမျိုးသမီးရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီအမျိုးသမီးဟော်မုန်းဓာတ် estrogen ဟော်မုန်းဓာတ်ကတောင်ယုံတန်ယုံသွေးကြောမှာသူကအဆီမပိတ်အောင်ထိန်းထားနိုင်တဲ့ဂုဏ်သတ္တိရှိတယ်ပေါ့လေဒါပေမဲ့အမျိုးသမီးသွေးဆုံးသွားတဲ့အခါမှာအဲ့ဒီလိုမျိုးဟော်မုန်းဓာတ်တွေလျော့နေသွားလို့ရှိရင်ပို့ပြီးတော့ဟိုအဆီပိတ်ဆို့မှုကြီးများလာတယ်တဲ့အဆီပိတ်ဆို့ပြီးတော့သွေးကြောကျင်းတာကသူကဖြစ်ရခြင်းအကြောင်းရင်းကြီးအများကြီးပဲအဲ့တော့ခွဲလိုက်မယ်ဆိုလို့ရှိရင်တော့ဒီလူတစ်ယောက်ရဲ့နေထိုင်စားသောက်မှုတနေ့တာလှုပ်ရှားမှုပေါ်မှာလည်းမူတည်တယ်နောက်တစ်ခုကလည်းတခြားယောဂါရှိမရှိဆိုတာပေါ်မှာလည်းမူတည်တယ်ပေါ့နော်လူတစ်ဦးတစ်ယောက်စီရဲ့ဒီနေ့စဉ်သွားလာလှုပ်ရှားမှုစားသောက်မှုနဲ့ပတ်သက်လို့ရှိရင်စ selek tau taru, ayat tau taru, adik lomiu, tau sarari ale, degu long mabe, karena aku tujuari ujian sih, tu tu biar odi, nalong tujuau le, pobi lo jin yang sih, nalong yoga yang sih. Nakwa le, sa tau de tema le, di sih ne pada lo di, piwa le sih lo, terisan sih lo, alomiu sih aini, saram yalu sih le. Nalung tu itu jenis dia, nak kalau kulit lusa muneh le di, zaman ini ya berpisah tu ye, ulungan sangat ya berpisah lusa muneh masih bu, lichengan le malung naik bu, nak bro tu ye kan aku lichengan le tu la le, wah la le solution lo, dah nalung tu itu jenis bu la la, tapi bro niara pon, nak kalau tu ye lokai mama le mudi ye, lokai ngah tapi bro seti si muniara le stress si muniara le, kangang si panci muneh masih bu solai luli ma. Nalung tujuh jenis yoga ini bukti dia sudah tujuh ya, lu tu di senarai mac popian thamar.
Untuk yang sering biar dia kolesterol bano,
okay.
Si basic dia sudah. Ada ini di sesiun biar ibu nasi.
Okay, kolesterol kah, karena aku lemah solusi. Tiga hari sahaja le kolesterol sura, kau ne kolesterol sura sih. Nau tiga hari sah ne le, makau ne kolesterol sura sih. Nau tu ye cewa sah sih. Ero cewa sah nak kuosin lain solusi di kau ne kolesterol bot. Tiga hari sah kolesterol kah, pemian ni le solusi no. Kuna lumiu tujuh jenis anti ne le, tapi lu density lu kau le di tiga hari ne le, makau ne kolesterol tadi si tadi. มีอันนี้ตัวเจ้าเจเนอันเดียบุมีอันไหนเนี่ยคุณอาบอกเลยซาตาวมีไทม์มูรีดีเซฟีซีมูรีมามูตีบีโรอุมาคุณนี่สินซาตาวเดซาสามาตรีสันซีรีมีอาบูฮินดีฮินยูดีนอกจากนี้หูเป็นเลซ่าเอลูมิโอปอจามาอินเนียนิโยเดซาตาวดีกังอังซาเรสโลชินดีซีจักกว่าเนเนปวัตเตอองดอดีกาวเนซีจัดดีปูเตเดปอนอคุณอาลูมิโอซาตาวกูมาซินจินโลเตกูซีรีเวซานิเมสโลชินอ๊อก มาเก้าเนี่ยรู้แทนจะดีสิทธิ์ที่ปุ่นเตล่ะไหนมาเลยนั่นคือโยกะจะคู่จังเลยนั่นลงตัวเจ้าจินได้ดีที่การโยกะนั่นคือว่าเราตัวเจ้าโยกะเนี่ยสิจูโยกะบ้างอุปมาพี่มาคือสิจูโยกะพี่เตลูดีเลยตรงมีอะไรสักหูแต่ที่นี่มาอ๋อเสียงวันนี้ยี่สิบสามนี่มาอ๋อจะมาตุยอะไรนี่สิจูสิเลยช่วยได้กูมาเที่ยว solution呢？而且需求现在努力嘛，对照进来瑜伽的，那龙瑜伽皮达不妙的，那不着急，对照瑜伽系列努力嘛嘞，而且罗呗，对照瑜伽系列solution，对照瑜伽是啦，古罗，我龙话表达瑜伽没有好不哩，闽南，你睇沙岛呢，西湾呢，都听听你啊，是咯。
เอลูมิวมาเทงเต็มวูตัวโตเราเลยมาตีวูเลือดสูบทาร์เลยสูบเลยเอลีโลลูดีมาเลยนั่นลงสีเป็ดเดียวกันตัวเจ้าเจเนียวกันปูบีรอบพิจารณาเลยส่วนนั่นลงโยกะชิมชิโกเป็นลูกกังโซมีมาบีมาบ่เนาะเลดวีนิทายาเป็นลูกสันตาลุยามเนี่ย
นั่นลงยอดค่ะจะช่วยยอดค่ะเล็กขนาดใหญ่จะช่วยจ้ารอตัวสายแลนบอดติดสิ่งนี้เลยยอดค่ะมีอุตสาหะเลยสิเลยแต่จีบยาวเลยทุกอย่างหาเส้นจอลาบิสูรุษีเนาะพิจารณาเองต้นนี้กูจะขาเราพิบิปอนะที่นั่นลงยอดค่ะชิมชิสุราอูสันต์นายน์เก่านะปอนะไอ้ลูกสันต์แต่ขามาเลยทุกอย่างที่ตัวเจ้าจีนนี่ละนั่นลงมาสิเป็นนี่ละสุราอูที่เจเนสูรุษีเนาะตัวเรามาสิทัดดิมีหามีอุตสาหะสิสิลุยาตุลุมิวเวที่นั่นลงตั้งเสียอิสิจีเนสันต์แต่ขามาเล ဟို exercise ECG လို့ခေါ်တဲ့ဟိုဟိုလမ်းလျှောက်နေရင်းနဲ့ဓမ္မမွှင်လေကားတက်နေရင်းနဲ့ဆက်နေလမ်းလျှောက်အဲ့လိုမျိုးနည်းနည်းလေးမောပအောင်လုပ်ပြီးတော့ဒီ ECG နဲ့ဆန်းလို့ရှိရင်ပေါ်တတ်ပါတယ်အဲ့တော့တကယ်ကျမကြီးကိုခယူဆိုင်တယ်စောစောတိပြီးတော့စောစောကုကျင်တယ်ဆိုလို့ရှင်တော့ဖြစ်နိုင်ရင်တော့ဆရာဝန်နဲ့တတိချာချာစမ်းသပ်စစ်ဆေးနိုင်တာရှိတယ်နောက်တစ်ခုကတော့ကိုကိုကိုတတိထားပြီးတော့အမှုမဲ့အမှတ်မဲ့မနေဘဲနဲ့ဟိုရင်ဘတ်ထက်အောင့်တယ်လို့ဖြစ်တယ်ဆိုရင်ရင်ဘတ်ကဘယ်နေရာမှာအောင့်တယ်လဲကျိုးကျိုးနေတဲ့အခါမှာအောင့်တာလားဒါမှမဟုတ်လို့ရှင်တခုခုဟိုလှုပ်ရှားမှုလုပ်လို့မှလမ်းနေရှောင်းပြီးလို့လှေကားတက်ပြီးလို့အဲအောင့်တယ်လားအဲ့လိုမျိုးပေါ့ကိုယ်ခန္ဓာကိုယ်မှာဖြစ်တဲ့ပြောင်းလဲမှုတွေကိုအမှုမဲ့အမှတ်မဲ့မနေဘဲနဲ့ဂယုတစိုက်ထားလို့ရှင်တော့စီစီတိနိုင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ You can bend but never break me cause it only serves to make me more determined to achieve
မြို့သမီးကန္နာကိုမနေ့ဖန်စနေနေ့မနေ့ဖန်မှာလည်းနောက်တစ်ကြိမ်နာစေနိုင်ပါလေရှင်ခုတ္တဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့အားလတ်ရဲ့ဈေးဝယ်ရသည့်အကြောင်းနဲ့နယူးယောက်မြို့က Rockefeller Center Christmas သစ်ပင်မိထုံပွဲအကြောင်းကိုအောင်ကတင်ပြထားပါလေရှင်
Holiday shopping season လို့ဆိုရဲအားလည်းဈေးဝယ်ရသည်မှာအဓိကဈေးဝယ်ပြကြတဲ့ရက်တွေကတော့ Black Friday ကနေ Cyber Monday အထိပါဒီနေ့ဈေးဝယ်ရသည်ဟာ2013ခုနှစ်ကစလို့ခါတိုင်းနှစ်တွေထက်အချိန်ပိုတူတာကြောင့်လိုချင်တာအချိန်မီမရမဲ့သူတွေအတွက် online ကနေလည်းအထူးဈေးချရောင်းပေးနေတာတွေကိုရှာဖွေဝယ်ယူနိုင်ပါတယ်ခါတိုင်းနှစ်တွေထက်ဒီနှစ်မှာဈေးပိုရောင်းရဖို့လည်းမျှော်လင့်နေကြတာပါဒီနေ့ဈေးဝယ်ရသည်အကြောင်းကိုတင်ပြပြပါမယ်နွေမဆူရမြောက်ကြတာရီနေ့မှာကြောက်တဲ့ကျေးဇူးတော်နေ့ပြီးနောက်တည့်ရက် Black Friday နေ့ကစလို့ကုန်တယ်ကြီးတွေဈေးဆိုင်တွေမှာပစ္စည်းအရေအတွက်အကန့်အသတ်နဲ့ပုံမှန်ထက်ဈေးချရောင်းတာကြောင့်မနေ့စောကြီးဆိုင်မဖွင့်ငင်ကလေးကညအိတ်တန်းစီစောင့်ကြတာလဲ Holiday အစဉ်လာတစ်ခုပါအဲ့နောက်စနေတနင်္ဂနွေပြီးရင်တော့လျှက်စစ်ပစ္စည်းတွေကိုဈေးလျှော့ရောင်းတဲ့ Cyber Monday ရောက်ပြန်ပါတယ်အခုလိုမျိုးဈေးဝယ်ထွက်တာဟာတချို့တွေအတွက်တော့အကုန်ကျတက်တာစီတာအပြင်သူတို့ရဲ့ဝါသနာလည်းဖြစ်ပါတယ်နယူးယောက်ကဈေးဝယ်သူ Terry Ricard က
Yeah, we got North Face items.
North Face ကပစ္စည်းတွေဝယ်လိုက်နိုင်ပါတယ်. Michael Kors ပတ်စံအိတ်လေးဈေးတဝက်လောက်နဲ့ရလိုက်ပါတယ်. ဒီလိုမျိုးထင်တော့ထင်မထားဘူး. အားကစားဝတ်စုံတွေလည်းဈေးချိုတာကြောင့်တကယ်ကိုပြောပါတယ
်. ဈေးဝယ်ထွက်သူ Baba Tandy Lewis ကလည်းဈေးဝယ်ရသည်မှာအချိန်ကိုအကျိုးရှိရှိအသုံးချခဲ့ကြောင်းအခုလိုပြောပါတယ
်. I got these for about
$20 လောက်နဲ့လူကျင်တာတွေဝယ်လာခဲ့ပါတယ်. အခုဆိုရင် $15 နဲ့ရလာတာပါ.ဈေးတန်တာတွေဝယ်လာတော့ပတ်စံတိတ်မကုန်တော့ဘူးဗောဗျာခရစ်စမတ်နာနေ့လာရင်ဈေးချတာတွေထပ်လိုက်ရှာဝယ်ဦးပါပ
ါတကယ်တော့လေခရစ်စမတ်နဲ့နှစ်ကုန်နှစ်ဆန်းပိုင်းနေ့အထိဈေးတွေချရောင်းလို့ရှိပါတယ်ခရစ်စမတ်မှာကလေးတွေကိုပဲဖြစ်ဖြစ်မိသားစုဝင်ဆွေမျိုးသားချင်းမိတ်ဆွေတွေအတွက်ပဲဖြစ်ဖြစ်လက်ဆောင်ပေးဖို့ဒီရက်ဒီမှာအဓိကဈေးဝယ်လေးရှိပါတယ်တချို့ဆိုရင်ဈေးအတော်လေးချရောင်းတာကိုဝယ်ဖို့တခြားပြည်နယ်တွေအထူးတောင်းတောကြပါတယ်Chicago မြို့ကန်တူကလည်းဈေးဝယ်ရတဲ့အတွေ့အကြုံကိုအခုလိုရှင်းပြပါရစေ
So I just came to Pandora cuz they have a 35
Pandora မှာ35ရာခိုင်နှုန်းဈေးချတော့တမီးအတွက်လက်ဆောင်တွေဝယ်ဖြစ်ပါတယ်သူ့မွေးနေ့ကဇန်နဝါရီလရှိရဲ့လေကြားထဲမှာ Christmas လေးရှိပါသေးတယ်လက်ဆောင်တွေတခါတည်းဝယ်လိုက်တော့ပို့ပြီးတော့အဆင်ပြေသွားတာပေါ့
လွန်ခဲ့တဲ့နှစ်တုန်းကတော့တမရဒေါ်နယ်ထရမ့်ရဲ့တရုတ်ပေါ်ထားရှိတဲ့စီးပွားရေးမူဝါဒတွေကြောင့်ရောင်းချမှုပိုင်းမှာထိခိုက်ခဲ့ပါတယ်။နှစ်ကုန်ပိုင်းမှာလွှတ်တော်ကအစိုးရသုံးစီချမှတ်ပေးတာကြောင့်အစိုးရလုပ်ငန်းတွေလည်းရပ်ဆိုင်းခဲ့ရတာပါ။ဒီနှစ်မှာလည်းဈေးဝယ်ရသည်ဟာခါတိုင်းနေ့တွေဆိုင်တူရောင်းလာကြောင့်ဈေးဝယ်ရသည်အပေါ်ထိခိုက်မှာကိုလုပ်ငန်းရှင်တွေကစိုးရိမ်နေပါတယ်။လာမယ့်ဒီဇင်ဘာ15ရက်နေ့မှာလည်းကုန်သွယ်ကုန်နေနောက်ထပ်တိုးကောက်မယ့်အနေအထားတွေရောက်လာနိုင်ပါတယ်။ဈေးကွက်ဆိုင်ရာလိလာသုံးသက်သူဘတ်ဖလစ်ကင်ဂါက
The tariffs will have a really
နောက်ထပ်ကုန်သွယ်ကုန်တွေတူးကောက်ပြီးဆိုတော့ ਨੇ အဲ့ဒံကိုပြင်းပြင်းထန်ထန်ခံရပြီးတော့လာမယ့်2020မှာဝယ်ယူသုံးစွဲမှုနှုန်းတွေကျဆင်းပါလိမ့်မယ်။ဒါပေမဲ့လေကျေးဇူးတော်နေ့လုံကဆိုရင် online ကနေဈေးဝယ်တာ$4.1 billion မျိုးရှိခဲ့ပြီးတော့ဒါဟာအများဆုံးပမာဏဖြစ်တယ်လို့ Adobe Analytics ဈေးကွက်လေးလာရေးကုမ္ပဏီကပြောပါတယ်။ဒါဟာဆိုရင်လွန်ခဲ့တဲ့နှစ်အားလည်းရသည့်ထက် $14.5 billion နှုန်းများလာတာဖြစ်တယ်လို့ဆိုပါတယ်။Target လို့ကုမ္ပဏီတွေကလည်းလွန်ခဲ့တဲ့နှစ်ထက်စာရင် Black Friday မှာ online ကနေဈေးဝယ်သူသက်တမ်းလောက်ပိုများလာတယ်လို့ပြောရတယ်။တကယ်တော့ Black Friday တည်းရဲ့ theme သာဈေးချရောင်းတာမျိုးမဟုတ်ဘဲကျန်တဲ့ရက်ဒီမှာလည်းအလင်းသင့်တယ်လို့ဈေးလျှော့ရောင်းနေရှိပါတယ်။ online မှာဈေးရောင်းတဲ့ Amazon ကုမ္ပဏီက California ပြည်နယ်ပို့ဆောင်ရေးဌာနကပြောခွင့်ရ Tracy က
Cyber Monday ที่ซื้อฉายောင်းมาเลยดาใบแม้อะคู่ไม่หมี่ไล่ยินเลยอะทูซื้อฉายောင်းน่ะโก Amazon.com มาอเมี้ยสร้างจิปีเวไหนมาเลยดีนี่ซื้อเวยาดีมาซี้ตันนาลีฤย่าไหนมาดีเ
ดีนี่ซื้อเวยาดีมาတော့ยาดีอุรุผ่องเปลี่ยนเปียงเล่นหมู่โกดาซีเยปูโมลุ่ส่งไปโหกบะနိုင်ငံကြီးအချို့မှာဆန္ဒပြကြပါတယ်ชิคาโกမြို့มิชิแกนလမ်းမကြီးပေါ်မှာလဲဆန္ဒဖော်ထုတ်သူတွေဟာฉีดက်ပြီးတော့လာမယ့်ဇန်နဝါရီ4ရက်နေ့မှာကျင်းပမယ့်လူမှုဆန္ဒဖော်ထုတ်ပွဲမှာပါဝင်ကြဖို့လန်သွားလန်လာဈေးဝယ်သူတွေကိုသူတို့ကတိုက်တွန်းပါတယ်။ George Washington တက္ကသိုလ်ကရာသီဥတုအရေးဆိုင်ရာတက်ကြွလှုပ်ရှားသူကျောင်းသား Jeremy Liskar က
As a college student I'm only home
ကျွန်တော်ကဒီမှာကျောင်းလာတက်နေရတာဆိုတော့အိမ်ကိုတလနေလို့တစ်ခေါက်ပြန်မရောက်ပါဘူး။မိသားစုနဲ့တွေ့ချင်ပေမဲ့လည်းကျွန်တော်အခုလိုဒီမှာဆန္ဒလာပြတာကိုကျွန်တော်ကိုယ်ပိုင်အချိန်မှမလုပ်ချင်ပါဘူး။ဒါဆိုရင်အဲ့ဒီကိစ္စပေါ်ကျွန်တော်ဘယ်လောက်လေးနက်ထားရဲဆိုတာသိမှာပါ။
သဘာဝပတ်ဝန်းကျင်ပျက်စီးရွေးမှုကိုထိန်းချုပ်ဖို့ဆိုရင်သဘာဝကိုထိခိုက်စေတဲ့စွမ်းအင်သုံးချမှုကိုရှော့ချပြီးပြန်ပြင်းမြဲစွမ်းအင်တွေအသုံးပြုဖို့လည်းသူတို့ကလိုလားနေတာပါဒီနေ့ဈေးဝယ်ရာသီမှာအမေရိကန်80ရာခိုင်နှုန်းကျော်ဟာနှီးပညာဆုံးပစ္စည်းတွေကိုဝယ်ယူကြလိမ့်မယ်လို့ဝယ်ယူသုံးဆွဲမှုနဲ့ပတ်သက်ပြီးတော့လေ့လာသူတွေခမန့်ထားတာကြောင့်အခုလိုသုံးဆွဲသူတွေရဲ့လိုအပ်ချက်စွမ်းအင်အတွက်နဲ့အနာဂတ်အတွက်ပါထည့်သွင်းစဉ်းစားကြဖို့ကိုဆန္ဒပြသူတွေကလိုလားနေတာပါခင်ဗျာနှစ်တစ်နှစ်ရဲ့နောက်ဆုံးလဒီဇင်ဘာလကိုရောက်ပြီဆိုတာနဲ့အထင်ကရအဆောက်အဦကြီးတွေရှိမှာခရစ်စမတ်တစ်ပင်တွေကိုစတင်ဆိုင်ထူမီထွန်းကြီးကြပါတယ်နယူးယောက်မြို့က Rockefeller Center မှာဆိုရင်လေခရစ်စမတ်တစ်ပင်ကိုအမှုပညာလောကကနာမည်ကျော်တွေတက်ရောက်ပြီးတော့မီးထွန်းညှိတာကြောင့်စီကားတဲ့ပွဲတွေဖြစ်ပါတယ
်
ဇမလာ၄ရဲ့ဗုဒ္ဓဟူးနေ့မှာတက်တန်း260ရှိပြီဖြစ်တဲ့ Norway Spruce တစ်ပင်ကိုနယူးယောက်ကအထင်ကရ Rockefeller Center ရှိမှာစိုက်ထူပါတယ်။ရုပ်ရှင်သရုပ်ဆောင်အမှုပညာရှင် Mario Lopez က
It's about as Christmassy as you can get. Nothing's more Christmassy than New York.
ရုပ်ရှင်စရာအကောင်းဆုံး Christmas ဖြစ်ဖို့ပါ။အားလိုက်ရရာသီရောက်လို့ Rockefeller Center တစ်ပင်ကိုမီးထွန်းညှိချိန်မှာနယူးယောက် Christmas လောက်ပျော်စရာကောင်းတာမရှိပါဘူး။တကယ်ကိုလှပလို့ဒီပွဲမှာပါဝင်ခဲ့ရတာကြောင့်လည်းဝမ်းသာပါတယ်။
89ပေအမြင့်ရှိတဲ့ဒီတစ်ပင်ဟာနယူးယောက်ပြည်နယ်ဖလော်ရီဒါရွာကလေးမှာနေတဲ့ကာရိုရှုချ်ရဲ့ခြံကပါလွန်ခဲ့တဲ့လကခုတ်လဲခဲ့တဲ့အပင်ကိုအခုခါမှာတော့မိုင်းချီရှိတဲ့မီးကျိုးတွေမီးသီး5000နောက်ဒီတောက်ပတဲ့ခရစ်စတယ်ချယ်ရီနဲ့အလှဆင်ထားပါတယ်ခရစ်စမတ်တစ်ပင်ကမီးအောင်စုံကိုမြင်လိုက်ရလို့စိတ်ထဲမှာနှွေးထွေးသွားတယ်လို့လာရောက်ကြည့်ရှုသူတွေကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုကလာရောက်လည်ပတ်သူအစ်စဘဲလ်ဒိုင်ယက်စ်က
Well, it was actually a bucket list item.
ဒီမီးထွန်းပွဲကိုရအောင်လို့လာတာပါ။အမျိုးသားနဲ့လက်ထက်တာ34နှစ်မြောက်နှစ်ပတ်လည်အနေနဲ့လေနယူးယောက်ကမီးထွန်းပွဲမှာဆင်နွှဲချင်တာပါ။ဒီချက်ကောင်းတာဘာရှိအောင်ပါလဲရှင်
။ဒီနှစ်မှာတော့နယူးယောက်မြို့အုပ်ချုပ်ရေးအဖွဲ့ကနေထူးထူးခြားခြားဒီခရစ်စမတ်တစ်ပင်ကိုကြည့်ရှုဖို့အလဲလာသူတွေစီကားချိန်တိုင်းအနီးနားကလမ်းတွေကိုပိတ်ပေးထားပါတယ်။နေ့စဉ်နေ့တိုင်းလူပေါင်းတန်းဝက်ဟာဒီတစ်ပင်ဘေးတစ်ဖက်တစ်ချက်လမ်းတွေပေါ်မှာဖြတ်တန်းသွားနေကြတာပါ။ရုပ်မြင်သံကြားအစီအစဉ်တင်ဆက်သူဂျူလီယန်ဟော့က
it really just kicks off the joyful
အားလည်းရာသီဆိုတဲ့အတိုင်းပျော်စရာတွေစတင်ပါပြီဒီနေ့တွေ့လဲလူတွေအားလုံးအဆင်သင့်ဖြစ်နေကြပါပြီဆယ်စုနှစ်တစ်နှစ်ကုန်ဆုံးဖို့နောက်ဆုံးနှစ်ဖြစ်တဲ့2020ကိုချင်းနှင်းဝင်ရောက်မှာကြောင့်ကဲသွားကြဆိုဆိုတာမျိုးပေါ့ရှင
်ニューヨーク州のロックフェラーセンターは2020ဇန်နဝါရီ18ရက်နေ့အထိညတိုင်းမီးထွန်းညှိသွားမှာပါ88နှစ်မြောက်ကျင်းပလာခဲ့တဲ့ဒီခရစ်စမတ်တစ်ပင်မီးထွန်းညှိပြီးသွားရင်တော့ဒီနှစ်ခရစ်စမတ်တစ်ပင်ကို Habitat for Humanity ဆိုတဲ့အဖွဲ့ကိုလှူဒန်းသွားမှာပါအများအဖြစ်တော့ဒီတစ်ပင်တွေကိုအိမ်ဆောက်ရမှာအသုံးပြုတဲ့တစ်တွေအဖြစ်ပြောင်းလဲသုံးဆွဲပါတယ်ခင်ဗျာ
ကွာအစီအစဉ်တက်ဆက်ပြနေတဲ့တုဒ္ဒဆုံလေအမေရိကန်တခွင်အစီအစဉ်ကိုအင်္ဂါနေ့မနေ့ခင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုဒေါခင်မျိုးသက်အစီအစဉ်တက်ဆက်ပြတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်
မြောက်ရီအလွန်ချွန်ထုတ်ယူသုံးဆွဲနေတဲ့အတွက်မြောက်ကိုချွန်ချနေတဲ့မြို့တွေထဲမှာရန်ကုန်မြို့ကြီးပါနေပါသလားအိန္ဒိချင်းဘန်ကောက်မြို့ကြီးရဲ့မြောက်ချွန်ချတဲ့အခြေအနေနဲ့ဘလို့ကွာပါသလဲမြန်မာနိုင်ငံရေအင်းမြစ်ကော်မတီရဲ့မြောက်ရီဆိုင်ရာအကြံပေးဇလဘူမိပေရာပညာရှင်ဦးမြင့်သိန်းကပြောပြပေးပါဘန်ကော
က်ကလူတွေရက်ကပ်ပြောနေတယ်လို့စင်ကင်းဖြစ်တယ်ဒါပေမဲ့ဘန်ကောက်စင်ကင်းဖြစ်တော့အခုသူတို့ control လုပ်နိုင်တယ်တနည်းမှာမှာဘလောက်ကြာလဲတော်တော်လေးနည်းသွားပြီ less than 1 cm 1 cm 2 cm လည်းနည်းသွားပြီဟိုအရင်တော့ဆိုရင်10 cm 20 cm 80ဝန်းကျင် 90 လောက်တိအဲ့နောက်ပိုင်းမှာသူတို့မြောက်ရီကိုထိနေ ground water resources ဆိုပြီးတော့ department ရှိတယ်ဥပဒေကိုအပြီးပြင်လုပ်တယ်ဘင်ကောက်မှာကျွန်တော်ရန်ကုန်ကအဲ့လိုမလုပ်နိုင်ဘူးအဲ့ဒါကြီးကတော့ချတာပေါ့
ရန်ကုန်ကဟိုအဲ့လိုမျိုးစိတ်ဖြစ်နေတာဆရာ
အဲရန်ကုန်ကစင်ကင်းဖြစ်တယ်ဆိုတော့ရန်ကုန်ကိုကျွန်တော်အမြင်ပြောရင်တော့ဒီ technique တော့ဘယ်နည်းရန်ကုန်ရဲ့ကျော်တော်ကြီးလေးတော့ community တည်တာဘန်ကောက်ကျော်တော်ကြီးလည်းတည်တာကျွန်တော်အမြင်ပြောရင်ရန်ကုန် area တကူစင်ကင်းမဖြစ်နိုင်ဘူးဘယ်လိုနေရာမျိုးတွေမှာဖြစ်နိုင်တယ် ကျွန်တော်ဒေါင်းတောင်ရန်ကုန်မှာ high rise structure တွေကပုံကြီးချင်းမကောင်းတဲ့နေရာဆိုဖြစ်နေတယ်။ဥပမာကြီးမင်းနိုင်နောက်ဖက်ကမ်းကြီးမှာကြီးမင်းနိုင်အောက်လမ်းမကြီးရဲ့နောက်ဖက်ချမ်းကြီးမင်းနိုင်အောက်လမ်းမကြီးရဲ့ဘူဒာယုံနာတဝါအဲ့နေရာတွေမှာကိုယ်အရင်က control တိုက်ပြီးစောက်တယ်ရှိပုံကြီးချင်းမပါဘူး met ပုံကြီးချင်းပဲ။ဒီအဲ့လိုဆောက်ဦးတွေကအခုဒီချိုးနေရာမှာစဉ်းကျင်းဖြစ်တယ်။ဘာလို့လဲဆိုတော့ load structure ကြောင့် load and foundation နဲ့မမြအောင်မထိနိုင်မထိနိုင်တဲ့အပြင်နောက်တစ်ခါပြန်ပုံမျိုးမှာအစိုးဆုံးကဒီ contract တိုက်တွေကဒီကားချင်းရင်မှာရည်ရွယ်နေတူတာဒီကားအောက်မှာရည်ရွယ်တူတာဒီချိုးဆိုရင် condominium ကြီးတွေအောက်က ground floor မှာသူက car parking ထားတယ်။အဲ့ဒီ car parking မှာရည်ရွယ်တူထားတယ်။အဲ့ပြီးရင်အဲ့ဒီ condo တစ်ခုလုံးကိုဒီပြီးတယ်။ဒီအဲ့ဒါ
မလုတ်တယ်နော
်။အဲမလုတ်တဲ့ဘူးကောင်းတဲ့လားလားမဟုတ်ဘူး sinking ဖြစ်ဖို့အတွက် potential တွေပေါ့ sinking မဖြစ်မှာဖြစ်မလဲဆိုတော့သူကအဆောင်ဆွတ်ချက်မကောင်းရင် crack တွေဖြစ်လာအဆောင်ကြီးရဲ့ corner တွေဟိုဒီကနေ့ wall နဲ့ diamond set တွေညာလိုက်တော့မှာ joint မှာ crack တွေဖြစ်လာအဲ့လိုမျိုးဖြစ်လာထုတ်တယ်ထုတ်ပြဘောင်းဆိုအခုရန်ကုန်မြို့ကရေထုတ်တဲ့လူတွေ contract တွေရရှိတဲ့လူတွေကတနားကြီးရေကန်တန်းတထောင်ထုတ်လို့ရတထောင်ထုတ်လာတယ်အပေါ်ကတန်ကြီးအောက်တန်ကြီးပြီးတော့မှရက်တော့လာတယ်အဲ့လိုမျိုးဖြစ်လာ
ဒီလိုစီကံမထားပဲမြေရောက်ရေကိုထုတ်ယူတာခန်းနေရတဲ့ရန်ကုန်မြို့ဟာတဲရွှန့်နဲ့ကြောက်စစ်တွင်းနဲ့ဖွဲ့စည်းထားတဲ့အလူပြေဒီပိုဇစ်အနေကြကြောက်တိတ်တိမှုတိတ်ပြီးမရှိသေးတဲ့ Valley Fill Deposit အနေကြကြောက်ပင်လယ်တွင်းအနေကြတာမျိုးမဟုတ်တဲ့ ARD ကြောက်ဆန်စုပါကြောက်တွေပြန်အထက်ပိုင်းဘကုန်းအုပ်စုတက်တန်းဝင်အနေကြကြောက်တွေနဲ့ဖွဲ့စည်းထားတာပါတချို့နေရာတွေမှာတော့ PT ကလေးလို့ခေါ်တဲ့တဆွေးမြေပါရွှန့်မြေမျိုးကိုတွေ့နိုင်ပါတယ
်ရန်ကုန်မြို့မှာရှိနေကျွန်တော်ပီတီကလေးရှိတဲ့နေရာမျိုးနည်းနည်းကြောက်အာဇန်ဒီဘုန်းဆောင်တော်တို့ဆိုကြောက်ရမလို့ဝဲဒီဖေးလည်းတော့ကြောက်ရမလို့ရန်ကုန်မြို့မှာအကွေတော်ကြီးရှိအောင်ပြောတတ်တာအဲဒီကေအလီဖေးရဲ့အီယာဝရီရဲ့အီယာဝရီရဲ့လည်းကြောက်ရမလို့ဘုနာကျွန်တော်ပြောတဲ့ပီတီနဲ့ကလေးရှိတဲ့နေရာလူစင်းစုများတဲ့နေရာတောင်တောင်ကမန်ကြီးပွားရနေဒီပဲကျွန်တော်ကြည့်နေတယ်ဘလို့ဟိုပါပဲတမိုင်းတမိုင်းရဲ့လေတန်းအောက်ပဲချမ်းပေါ့အခုလို့ဆိုအခုဆိုရင်တော့ဘီနော်လာမကြီးရဲ့နောက်ဘက်ခြမ်းလေးပေါ့အဲဒီနေရာကြီးတည်ထားအောင်ပေါ့
ဆရာတော့ရန်ကုန်မြို့ကကြောက်လွာစံစုတွေကစိတ်ချရတယ်ပေါ့နော
်အဲအာစိတ်ချရဘန်ကောက်နဲ့ရှင်စိတ်ချရတယ်ဘန်ကောက်က origin က marine origin နဲ့ကျွန်တော်ရန်ကုန်က origin က marine origin ပေါ့ပဲဒီကန်ယူတာစီးရှူးတွေနေရာတွေက continental နည်းနည်းလေးရှိတယ်အဲ့ဒါတွေကကျွန်တော်ရဲ့မိတ်ဆွေဒီဝါဂျီယိုတက်နီကယ်ကွန်ထရိုက်တာလုပ်တော့သူတို့ basement ကြီး excavation လုပ်တော့ကျွန်တော်မြည်ကြည့်တော့မင်း PT ကလေးတွေ့ဘူးတွေ့ကြလားတွေ့လား shop ကလေးလား PT ကလေးလား shop ကလေးနဲ့ PT ကလေးနဲ့မတူဘူး။အရှေ့က PT ကလေးကတချို့နေရာမှာကျွန်တော်တွေ့ရတယ်။ဒါမျိုး shop ကလေးတွေများတယ်။ရန်ကုန်အောက်အနေနိုင်ရက်တွေမှာ PT ကလေးရရှိရမရှိဘူးမဟုတ်ဘူး။ဘယ်လိုနေရာတွေကျတော့ကျွန်တော်တို့အလုံးလုံးကြည့်နေတာဟိုရန်ကုန်မြို့က bank ဖြစ်သွားတဲ့နေရာတွေအဲ့လိုနေရာတွေမှာရှိတယ
်။ရန်ကုန်မြို့ကွေ့ပေါ့န
ော်။အဲမြို့ကွေ့ရကွေ့လို့အဲ့နေရာတွေမှာရှိတယ်။အဲ့ဒါလေတကြောကြီးရှိတာမဟုတ်ဘူး deposition နဲ့ infusion ပြည့်ပြည့်မှာ land deposition ပြလိုက် sea deposition ပြလိုက် marine deposition ပြလိုက်အဲ့လိုမျိုးဖြစ်တဲ့ကြီးမျိုးနဲ့ကြံခဲ့ရတာပေါ့အ
ဲ particularly ကတိတ်မရှိဘူးပေါ့နည်းနည်းပဲရှိရပေါ့
particularly ကနည်းနည်းရှိတယ် particularly ကဘယ်လိုနေရာတွေဆိုကျွန်တော်တို့ဟိုဘုဒ္ဓဆောင်ဘက်မှာတွေ့ဦးတယ်အဲ့ဒီမှာဟိုအပီနေပါလေကံယူတာဖြိုးပြစ်ဒီတိုက်ပိုင်းတွေလဲပြီးတော့ဟိုနှုံးထဲမှာမြုပ်နေတယ်ကြာလာတော့အဲ့ဒီကောင်ကဒီတဲ့ကြီးကျနေပုံလိုက်ပေါ်လိုက်ပုံလိုက်ပေါ်လိုက်နဲ့နှစ်ရာကြီးကြာလာတော့အဲ့ဒီကောင်ကဆွေးမိသွားတယ်ပေါ့ဟုတ်တယ်မလားအဲ့ဒီကောင်ကကြီးနေဟိုနှုံးနေရောပြီးတော့ဒီကောင်ကပီတီကလေးခုနကကျွန်တော်က marine ကလေးနဲ့ပီတီကလေးမှာပီတီကလေးရနေတယ်ခုန sinking ဖြစ်တာကြီးက marine ကလေးလိုနေရာမှာ sinking ဖြစ်တာမျိုး Singapore မှာ sinking ဖြစ်တယ်ဆိုတော့ marine ကလေးက Singapore marine လာပြီး area တကော marine ကလေးရှိတယ်ဒီ Changi Airport area တွေက marine ကလေးအဲ့ဒါကြီးပါလို့အော်နီရှင်ကောင်းကောင်းလုပ်တဲ့ပိုင်တွေရောက်တယ်၊ဈေးတွေပို့တယ်၊အဲဒီ marine clay မြေတွေပြေပို့ပြီးတော့တာပဲ။ပြီးတော့ဒီ ground water ကိုသူကကျွန်တော်တို့ရပြောင်း outlet ပြီးထားပေါ့။ဟိုမိုးရည်နဲ့ကြီးပြီးရင်ပြင်နေတဲ့ကိုပြန်ထွက်အောင်သူကလုပ်ပြီးထားတယ်။လေယာပိုင်းလေယာပေါ့။ filtration ပြောင်းလုပ်ပြီးထားတယ်။ confine မဟုတ် unconfine လုပ်ပြီးထားတယ်။အဲတော့ကြီးက active ဖြစ်မှာစီးဝင်နေတာပေါ့ကြီးရှိအောင်တော့ပေါင်းနေချင်းလည်းကောင်းတယ်ဆိုတော့ structure ပြီးတယ် sinking ကိုပြည့်ဒါကြီးကြားလာကြီးတာပြမဗေနီယာအချင်းတွေအက်သွားလို့ကြားလို့ကြားဘူးလားဘာမှမကြားဘူးအဲ့လိုမျိုးပေါ့လေ
ရန်ကုန်ကမြေရောက်ထဲကိုကျွန်ကြဖို့လမ်းတိတ်မရှိဘူ
းနေပါလေဘန်ကောက်နဲ့ဆိုင်နေတယ်ကျွန်တော်ပြောတယ်ဒါမှမဟုတ်ကို့အရင်ကဒီအင်ဂျင်ဆိုင်ရာဒီအခုပေါ်တဲ့ဆောင်းပါးကြီးရတဲ့လူတွေဒီချိုရန်ကုန်မြို့ကြီးကျွန်ကြမှာကြောက်ရတယ်ပါလေအဲ့လိုမျိုးကြားတော့မရှိပါဘူးကိုတလောကရန်ကုန်မြို့ထဲမှာ 格兰堡里面你进入的进口批的是吧？哎你呀呀，像鸡蛋都行，英里的这个巧克力少，保龄性不行，性格不就的，没保龄性，然后有一个英里的这个巧克力少无名，哪的搞？哎你奥的吗？鸡肉苗你也行的，鸡肉苗呢？里边熟了的这要多，哦，谁熟了的这要多？哎苗你哦，来泡米哦。就是说你那苗西方面的地了还有个一点我们的脑跟来一片地我爸妈现在的各地亚都刚可以都把的话就加一个人把我撇到的还有没有一片的面了吧那个地当当嘛就这边一人住在里面那天里都让你听说嘛我不知道超没有那个一人都会背来比如家里来讲到系统啊一楼楼几年来楼就那种我不知道拉杂楼还有一片地了然后说一片地啊应该我能做到第一
陈老不明白了别人生无面等也不要加进来呗提的人把这对半的你别人干哪个提妈呗也拿来的呀是那就把妈变得像这样
တခင်မြတ်သက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုမနေ့ဖန်စနေ့မနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ပါတယ်အခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်တို့ရရှိများရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်နိုင်ငံကမှဖြေရှင်းရမယ့်အဆင့်ထိရောက်ခဲ့ရတာဘာကြောင့်များပါလဲနိုင်ငံကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်အစီအစဉ်ကကြိုဆိုပါရစေ
။နောက်ပါစနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွင်းနိုင်ကြပါရဲ့ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းလက်မီတာ190လိုင်းဒိုမီတာ25 32တို့ကနေပြန်ပြီးနားဆင်နိုင်ပါရဲ့ရှင်အခုတောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကရေတပ်စခန်းတစ်ခုမှာဒီကနေ့ပဲဖြစ်ခဲ့မှုဖြစ်ပွားရာကတနက်သမားပါဝင်လူတချို့ထိခဲ့သေဆုံးမှုတွေဖြစ်ပွားခဲ့ပါတယ်။မက်ဆာကိုလာမြို့ကအမေရိကန်ရေတပ်ရဲ့ရေတပ်စခန်းမှာဖြစ်ခဲ့တဲ့ဖြစ်ခဲ့မှုတွင်တနက်သမားသေဆုံးသွားတဲ့အကြောင်းဒေသခံလူငယ်ရေးအာဏာရှင်တွေကကိုးကားပြီးသတင်းတွေကပေါ်ပြခဲ့ကြတာပါ။ဖြစ်ခဲ့မှုဖြစ်ရာကဒဏ်ရာရသူ၁၀ယောက်ကိုလည်းဒေသခံစေရုံကိုပို့ပေးခဲ့ရပါတယ်။ဖြစ်ခဲ့မှုဖြစ်ပွားချိန်မှာတော့ရေတပ်စခန်းအဝင်ထွက်တွေကိုလည်းပိတ်ထားခဲ့ကြရတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားဆက်ဆိုအရေးယူရေးဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာပြင်ဆင်နေကြပေမဲ့ရီပူဘလီကန်ပါတီကကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့အောင်မြင်မှုရမှာမဟုတ်တဲ့အကြောင်းပြောလိုက်ပါတယ်။တရားစွဲမယ်ဆိုရင်နည်းနည်းဆန်းဆန်းဆောင်ရွက်ဖို့ဒါမှလည်းအထက်လွှတ်တော်မှာစစ်မျက်နှာထားနဲ့ဆက်လက်ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းသမ္မတကမနေ့ကပဲပြောခဲ့တာပါ။အာဖဂန်နစ္စတန်ရင်းညာရေးအတွက်အမေရိကန်နဲ့တာလီဘန်ကြားဆွေးနွေးမှုတွေရှေ့တင်ပတ်တဲ့ပြန်လည်စတင်မှုရှိနေပါတယ်။အမေရိကန်ဘက်ကအဓိကဆွေးဆံညီနန်းသူဇမဲဟာဆမေခါရီစာလည်းလောလောဆယ်ခဘူးမျိုးတော်မှာရောက်ရှိနေတာပါ။အိန္ဒိယနိုင်ငံတောင်ပိုင်းမှာအသက်28နှစ်အရွယ်ဒရိစန်စစ်ခုဆရာဝန်အမျိုးသမီးတူကိုအာမပြုချင်းတပ်ဖြတ်ခဲ့မှုနဲ့ဆွဆွဲခံသူ၄ဦးကိုရဲတွေကအသေးဖြစ်တက်လိုက်ပါတယ်။တယ်လန်ကနာပြည်နယ်ဟေဒရာဘတ်မြို့ကအာမပြုချင်းတပ်ဖြတ်မှုဖြစ်ပွားခဲ့ရာနေရာကိုမှုဝင်းဖြစ်ရာတရုတ်ပြဖို့ပြန်ခေါ်လာတဲ့အချိန်မှာပဲတရားခဏတွေကထွက်ပြေးဖို့ကြိုးစားခဲ့ရာကအသေးဖြစ်ခတ်ဖမ်းဆီးခဲ့တာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောဆိုခဲ့တာလည်းဖြစ်ပါတယ်။
တောက်ကြနေညာပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်မှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အဒန်ဥရကူဖြစ်ပါတယ်။မနေ့ဖန်စနေနေ့မနေ့ဖက်6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.